မင်္ဂလာပါရှင် VOA American အတန်ရဲ့2022ခုနှစ်ဇွန်လ8ရက်အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့နေ့နဲ့ခင်းအစီအစဉ်ကိုရုပ်သံကနေပါဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ24 40 51တို့အပြင်လိုင်းလမီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ Rohingya ဆိုင်ရာသဘောထားအမေရိကန်နိုင်ငံသားဝင်ကြီး Blanken ကကြိုဆိုလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါ။တခါ ILO ကမ္ဘာအလုံသမားများအဖွဲ့ချုပ်မှမြန်မာကိုယ်စားလှယ်လက်ခံရေးအလားအလာနဲ့ပတ်သက်တဲ့စွပ်သင်မေးမြန်းချက်မှာတော့
အမိုင်းကြောင်းအရာဒါမျိုးကို ILO အနေနဲ့ဟိုတခြားနိုင်ငံတွေရဲ့နိုင်ငံရေးဖြစ်ပေါ်မှာဖြစ်စဉ်ပေါ်မှာမူတည်ပြီးတော့လေသူတို့ကအဲ့လိုမျိုးကန့်ကွက်ခဲ့ပြီးတာရှိတယ်။အဲ့လိုမျိုးပေါ့နော်ဒီစစ်ကောင်စီလိုမျိုးမတရား
ဒါကတော့ဘာမပွိုင်းကကိုမိုးချမ်းပြောသားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကင်းပြည်နယ်မှာရှိတဲ့အာဇာနည်အထိမ်းအမှတ်တချို့ကိုစစ်ကောင်စီကဖျက်ဆီးလိုက်တဲ့အကြောင်းသတင်းပေးဖို့ချက်သခိုင်းတိုင်းရင်းမဲ့ပင်မှာစစ်တပ်စီးနှင်းလို့ရွာလူတို့ထောင်ထဲချီထွက်ပြေးနေရတဲ့အခြေအနေစတာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့အင်္ဂါနေ့နေ့နဲ့ခင်းသတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်မှာပါရှင်။
မြန်မာနိုင်ငံမှာအခုချိန်ထိတိုးတက်မှုတိတ်ကိုနှိမ့်ကွေးနေတဲ့အတွက်စိတ်ပြည့်ရတယ်လို့မြန်မာအရေးဂျန်းဝင်ဆောင်ရွက်ပေးနေတဲ့အာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်တယ်လို့စစ်တပ်အနေနဲ့ဖမ်းဆီးထားတဲ့အကြမ်းသားတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့သဘောတူထားတဲ့အတိုင်းနိုင်ငံရေးဆွေးနွေးမှုတွေကိုစတင်ဖို့ပါတောင်းဆိုလိုက်ပါတယ်ဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးဆိုးဝါးလာနေတဲ့မြန်မာအရေးအဖြေရှာဖို့အတွက်အာဆီယံအဖွဲ့ကြီးရဲ့ကြိုးပမ်းမှုတွေကိုကုလသမဂ္ဂကရောအနောက်နိုင်ငံတွေအပြင်တရုတ်အစိုးရကပါထောက်ခံပံ့ပိုးပေးနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုးတက်မှုကတိတ်ကိုနှိမ့်ကွဲလွန်းနေတာကြောင့်စိတ်ပြေရာကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကတနင်္လာနေ့မှာပြောကြားလိုက်သလိုမြန်မာနိုင်ငံကိုယ်တိုင်ကစစ်မှန်တဲ့ညှိနှိုင်းမှုတွေဆွေးနွေးမှုတွေနဲ့ပြန်လည်တည်မြဲမှုတွေတကယ်လိုချင်မှသာတကယ်ဖြစ်လာနိုင်မယ်လို့လည်းပြောပါတယ်။အာဆီယံနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးများအဆင့်အထူးဆွေးနွေးပွဲကိုတရုတ်နိုင်ငံခြုံကျင်းမှာကျင်းပနေတာဖြစ်ပြီးဒီဆွေးနွေးပွဲမှာမြန်မာအရေးကိုပါဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကတော့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ချက်အကောင့်ထည့်ဖော်ရေးအတွက်မြန်မာကိုတွန်းအားပေးဖို့လိုအပ်မယ်လို့သူထင်ကြောင်းနဲ့ဒီတစ်ခါတော့ပွင့်လင်းမြင်သာမှုရှိရှိလုပ်ဖို့အတွက်လိုတယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။မလေးရှားနိုင်ငံခြားရေးဝန်ကြီးဟစ်ရှမ်မိုဒင်ဟူစိန်ကလည်းဒီဘုံသဘောတူညီချက်ကိုအကောင့်ထည့်ဖော်ရာဟာတိတ်ကိုနှိမ့်ကွေးလွန်းတယ်ဆိုတာကိုအာဆီယံအနေနဲ့ဝန်ခံရမှာဖြစ်တယ်လို့အာဆီယံကဘာဆက်လုပ်မယ်ဆိုတာကိုနိုင်ငံတကာအတိုင်းဝိုင်းကနေစောင့်နေတာဖြစ်ကြောင်းနဲ့မြန်မာနိုင်ငံတွင်တင်းမာမှုတွေလျော့ပြီးအကြမ်းဖက်မှုတွေရပ်သွားအောင်အာဆီယံကအမြန်လှုပ်ဆောင်ရမှာဖြစ်ကြောင်းသူ့ Twitter ကနေပြောပါတယ်။အာဆီယံ10နိုင်ငံရဲ့ April လတွင်မြန်မာအရေးအထူးဆွေးနွေးပွဲကနေမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့နဲ့အဖွဲ့အားလုံးတွစ်ဆုံဆွေးနွေးဖို့ပါဝင်တဲ့ဘုံသဘောတူညီချက်၅ချက်ကိုရရှိခဲ့ပေမဲ့မြန်မာဘက်ကတိုးတက်မှုမရှိတာကြောင့်အာဆီယံအဖွဲ့ဝင်တွေကဝေဖန်လာကြတာဖြစ်ပါတယ်။ရိုဟင်ဂျာပါဝင်မြန်မာနိုင်ငံမှာနေထိုင်သူအားလုံးရဲ့လူခွင့်ရရပိုင်ခွင့်အတွက်လေးစားမှုနဲ့အတူလုံခြုံစိတ်ချအမှုငြင်းချမ်းမှုတွေရှိအောင်အမေရိကန်နိုင်ငံကအားပေးထောက်ခံဖို့တန်ဓေတန်ချထားကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကသူ့ Twitter ကနေတင်းငွေနဲ့မှပြောကြားလိုက်ပါတယ်။အရွေးကောက်ခံလွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကမကြာသေးခင်ကမှထုတ်ပြန်ချက်ထဲမှာရိုဟင်ဂျာတွေအပေါ်မှာခွဲခြားဆက်ဆံတာတွေလူခွင့်ရချိုးဖောက်တာတွေကိုပြုပြင်ကင်တွယ်ဖြေရှင်းမယ်ဆိုတဲ့ကတိပေးချက်ဟာအနာဂတ်ဒီမိုကရေစီကာလအတွက်အလုံးစုံပါဝင်ဆောင်ရွက်ရေးအတွက်ရေးပါတယ်ပြောဆိုချက်ဖြစ်ကြောင်းပြောဆိုခဲ့တာဖြစ်ပါလေ။ရန်ကုန်အမေရိကန်တန်ယုံကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဂျီရှာမင်းရဲ့ပြောကြားချက်ကိုတနင်္လာနေ့သူ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဟာကြာဆုံးနိုင်ငံတစ်ခုဖြစ်နေဥတည်နေပြီဖြစ်ပြီးလွတ်လပ်မှုကိုမျက်နှိုးတဲ့မြန်မာပြည်သူတွေအနေနဲ့ COVID-19 ဒဏ်ကိုသာမကဆင်အာနာရှင်ရဲ့တိုက်ခိုက်ချင်းချောက်နှောက်ယှက်မှုတွေကိုခံနေရတယ်လို့နိုင်ငံတွင်းမှာလည်းလူသားချင်းစာနာမှုဆန်ရအခက်အခဲတွေကြီးကြီးမားမားနဲ့ကြုံနေရတယ်ဆိုတာကိုသိထားပြီး နိုင်ငံတကာကလည်းတညီတညွတ်ထဲတုံ့ပြန်ချဖို့တောင်းဆိုထားတာပါမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်လှမ်းလာစေဖို့အတွက်ဆင်အာနာရှင်ကိုနိုင်ငံတကာကလည်းတညီတညွတ်ထဲပြောဆိုပြီးဖိအားပေးကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းဖော်ပြထားတာဖြစ်ပါတယ်။ထိုင်းနိုင်ငံစမုတ်ပရာဂန်ပြည်နယ်ဗန်ဖီမြို့နယ်ထဲမှာမြန်မာရှေ့ပြောင်းအလို့သမားတွေအပါအဝင်ရေခဲဆိုင်ရုံအလို့သမားတွေမှာကိုဗစ်ကူးစက်မှုရှိနေတဲ့အတွက်ရေခဲထုတ်လုပ်ဖြန့်ဝေမှုကိုဂျွန်လ9ရက်နေ့ကစပြီးယာယီရပ်ဆိုင်းလိုက်ပါတယ်။အဲဒီမှာရေခဲဆိုင်ရုံအလို့သမား156ယောက်ကိုစစ်ဆေးရမှာယောဂါပိုအကူးဆက်ခံရသူက86ယောက်ရှိပြီးအဲဒီထဲမှာမြန်မာအလို့သမားက86ယောက်ပါနေတယ်လို့ပြည်내ကျန်းမာရေးအဖွဲ့ကလည်းသတင်းထုတ်ပြန်ပါတယ်။ဆိုင်ရုံအလို့သမားရာဂိုင်းလုံး90ကျော်မှာဒီယောဂါပိုးတွေ့နေရကြောင်းနဲ့ COVID-19 ပိုးဟာအေးခန်းနဲ့ကရေခဲထုတ်တွေမျက်နှာပြင်ပေါ်မှာရက်တော်ကြာရှင်သန်နိုင်ခြေရှိတဲ့အတွက်ရေခဲဖြန့်ဝေမှုကိုရပ်ထားရတာဖြစ်ကြောင်း Smoke Program Data ကယောဂါထိန်းချုပ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။ပိုးတွေ့လူနာအများစုဟာသိသာတဲ့ယောဂါလက္ခဏာမပြဘူးလို့လည်းပြောပါတယ်။အခုဆိုရေခဲဆက်ယုံနှစ်ယုံကိုပိတ်ထားရတာပါ။အဲ့ဒီမှာမြန်မာဆက်ယုံအလုပ်သမား80လောက်အကူးဆက်ခံနေရတာဖြစ်ပြီးဒီယောဂကူးစက်မှုရှိမရှိစစ်ဆေးဖို့လိုအပ်တယ်လို့ရွှေပြောင်းအလုတ္တမအခွင့်ရေးကွန်ရက်ကဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ကျွန်တော်တို့ဒီစိတ်နည်းနည်းတက်လာဘူးမတက်လာဘူးဆိုတာမစစ်ဆေးလို့မတက်တယ်လို့ကျွန်တော်တုံ့တက်တယ်။အခုတော့သူကစိတ်ရင်းတွေမှာခံပြောက်တဲ့စိတ်ကိုဟိုကျွန်တော်လက်သားဒီပါဒီဆန်းနေတာလို့တော့လက်စိတ်ကိုစိတ်နဲ့ကအခုပေါ့ယောဂဥရနာရှင်နဲ့ထပ်ထပ်ဒူဒူလာတာပေါ့
။ထိုင်းမှာ smoke ပရယကံခြာချိုဆောင်းနဲ့ချွန်ဘူရီပြည်နယ်3ခုအတွက်ရေခဲပိုပင်းနေတာကိုရပ်လိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလက်ရှိကိုဗစ်တက်တဲ့လှိုင်းကူးစက်မှုကဒီလပိုင်းကမှပဲနေ့စဉ်ထောင်ချီတိုးလာနေတာဖြစ်ပြီးဇွန်လ9ရက်နေ့အထိဆိုအတည်ပြုလူနာက38,000နီးပါးရှိပြီးသေဆုံးရသူက1200ကျော်ရှိနေပါတယ်။အမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာအပါအဝင်နိုင်ငံပေါင်း12နိုင်ငံကပြောင်းရွှေ့ဝင်ရောက်လာသူ4သိန်းအတွက်လူသားချင်းစာနာမှုအနေနဲ့အမေရိကန်နိုင်ငံမှာအများသားနေထိုင်ခွင့်ပေးဖို့အကြုံးမဝင်ကြောင်းအမေရိကန်တရားရုံးချုပ်ကတနင်္လာနေ့မှာတညီတညွတ်ထဲဆုံးဖြတ်လိုက်ပါတယ်။အမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေအနေနဲ့ယာယီအကာအကွယ်ပေးမှုကိုခံရတဲ့အခြေအနေ Temporary Protective Status TPS ရထားပေမဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေအရသူ့ကို Green Card လို့ခေါ်တဲ့နေထိုင်ခွင့်ကပ်ပြားထုတ်ပေးခွင့်မရှိကြောင်းတရားသူကြီးအိလင်းနာကေကန်ကပြောကြားခဲ့ပါတယ်။ခုနိုင်ငံတွေစစ်ဖြစ်ပွားနေတာဒါမှမဟုတ်တဘာဝဘေးအန္တရာယ်ခံစားနေရတာကြောင့်အမေရိကန်နိုင်ငံတွေကိုလာရောက်တဲ့သူတွေအနေနဲ့ TBS နေထိုင်ခွင့်လျှောက်ထားနိုင်ပါတယ်။သူတို့ကိုဌာနေပြန်ပြီးမပို့ဖို့အတွက်အကာအကွယ်ပေးထားတယ်လို့သူတို့ဟာအမေရိကန်နိုင်ငံတွေမှာတရားဝင်အလုပ်လုပ်ခွင့်လည်းရှိပါတယ်။ဒါပေမဲ့အခုတရားရုံးချုပ်ကထုတ်ပြန်လိုက်တဲ့အမိန့်အရသူတို့ဟာအခုခါမှာအမြဲတမ်းနေထိုင်ခွင့်လျှောက်ထားလို့မရတော့ပါဘူး။1990မှာအယ်ဆာဗေဒိုနိုင်ငံကနေအမေရိကန်နိုင်ငံကိုရောက်လာပြီးနယူဂျာစီမှာနေထိုင်တဲ့ဟိုဆေးဆန်ချက်စ်နဲ့ဆိုနီယာဂွန်ဇဲလက်ဆုံတွဲတို့ရဲ့အမှုနဲ့ပတ်သက်ပြီးစီရင်ချက်ချရာကနေအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။သူတို့နှစ်ဦးအတွက်ခရိုင်တရားရုံးကနေခွင့်ပြုမိန့်ချထားတာဖြစ်ပေမဲ့အယူခံတရားရုံးကတော့လက်မခံပါဘူး။တရားရုံးချုပ်ကလည်း TPS ရထားတဲ့သူတို့ဟာနိုင်ငံတွင်းတရားဝင်လာရောက်တာမဟုတ်ဘူးလို့ပြောပါတယ်။အောက်လွတ်တော်ကနေဒီ TPS ရထားတဲ့အမေရိကန်နိုင်ငံတွင်းလာရောက်သူတွေကိုတရားဝင်နေထိုင်ခွင့်ပေးတဲ့ဥပဒေကိုအတည်ပြုပေးထားပေမဲ့အထက်လွှတ်တော်ကတော့ဘလို့ဆုံးဖြတ်မယ်ဆိုတာမသိရသေးပါဘူ
း။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ไฮโดรมีเตอร์40กิโลเฮิรตซ์คลื่น13ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไฮไลมีเตอร์190กิโลเฮิรตซ์1505โรก็เลยทุ่งเล่นไปได้นะครับ
တဲ့ရင်းစီစဉ်ပထမပိုင်းကိုဒေါက်ခင်မြတ်သက်ကတင်ဆက်ခဲ့တာပါရှင် VOE မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုဆက်လက်ပြီးတော့ American နဲ့မဟာမိတ်တပ်တွေရုတ်သိမ်းပြီးတဲ့နောက် Afghan မှာ NDA ကျရောက်နိုင်ကြောင်း NATO အကြီးအကဲကပြောကြားလိုက်တဲ့သတင်းအပါအဝင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်ကပြောပြမှာပါရှင
်အင်္ဂါနေ့မနက်ခင်း VOE ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ် Afghan မှာ American နဲ့ညွန်ပေါင်းတပ်ဖွဲ့တွေအပီးတိုင်းရုတ်သိမ်းသွားပြီးတဲ့နောက်အာဖဂန်အစိုးရနဲ့လူညုံရေးတပ်ဖွဲ့ဝင်တွေအောင်မြင်လိမ့်မယ်ဒါမှမဟုတ်ဆက်လက်ရှင်သန်နိုင်လိမ့်မယ်ဆိုတာအာမခံချက်မရှိဘူးလို့ နေတို့အဖွဲ့ရဲ့အတွင်းမှုချုပ်ဂျန်စတိုတန်ဘတ်ကပြောကြားလိုက်ပါတယ်အမေရိကန်ပန်နဂွန်စစ်တာနာချုပ်အင်ဖျူတော်တို့နဲ့မတွေ့ဆုံခင်တနင်္လာနေ့ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်အမေရိကန်တပ်တွေရုတ်သိမ်းမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာ NDA တွေကြားရောက်နိုင်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သူကဆိုပါတယ်အရှိအလေပိုင်းနဲ့တောင်အာရှဒေသတွေမှာအမေရိကန်တပ်တွေကိုကြီးကြပ်ရတဲ့ CENTCOM ခေါ်အမေရိကန်ဗဟိုစစ်တာနာချုပ်ကတော့အာဖဂန်ကအမေရိကန်တပ်တွေရုတ်သိမ်းရေးဟာခရီးထွက်ဝက်လောက်ရောက်လူနီးပါးဖြစ်နေပြီးနောက်ဆုံးကြံတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအရသာအမှုတန်းတွေစစ်ရန်တရားတွေကိုစက်တင်ဘာလဇန်ပိုင်းနောက်ဆုံးထားပြီးထွက်ခွာမယ်လို့ပြောပါတယ်တိတ်မကြသေးခင်နှစ်တွေကနေတိုးအဖွဲ့အနေနဲ့အာဖဂန်မှာတပ်ဖွဲ့ဝင်တသိန်းကျော်ထားရှိခဲ့ပြီးအာဖဂန်လူညုံရေးတပ်ဖွဲ့တွေကိုတီထောင်လေ့ကျင့်ပေးနိုင်ခဲ့တယ်လို့အခုခါမှာတော့သူတို့နိုင်ငံတွေကိုသူတို့တာဝန်ယူကာကွယ်ရမှာဖြစ်တယ်လို့ဂျန်စတိုရန်ဘတ်ကပြောကြားလိုက်ပါတယ်ပြီးခဲ့တဲ့လအမေရိကန်တပ်ဖွဲ့ဝင်တွေစတင်ရုတ်သိမ်းခြင်းကစလို့တာလီဘန်တပ်ဖွဲ့တွေကအ ਨੇ စုံခရိုင်ခွန်းတစ်ခုကိုသိမ်းပိုက်ထားခဲ့ပြီးအချို့ဒေသတွေဆိုရင်ခုခံမှုလုံးဝမရှိပဲလွယ်လင့်တကူသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာအီရန်နိုင်ငံကစီးရင်တင်ပြခြင်းမရှိသေးတဲ့လုပ်ွက်တွေမှာယူရေနီယံတပ်တုတွေ့ရှိခဲ့တဲ့မေးခွန်းတွေနဲ့ပတ်သက်လို့အီရန်ဘက်ကအခုချိန်ထိဖြေကြားဖို့ပြက်ကွက်နေဆဲဖြစ်တယ်လို့နိုင်ငံတကာအနုမြူစွမ်းရင်အေဂျင်စီ IAEA အကြီးအကဲ Rafael Grossi ကတင်းလာနေမှာဆွဆွဲပြစ်တင်လိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার ထုတ်လုပ်မှုအစီအစဉ်နဲ့ဆက်ဆက်မယ်လို့ယူဆရတဲ့လောက်ကွက်သုံးခုမှာယူရေနီယံတပ်တုတွေတွေ့ရှိခဲ့တာအတွက်ဖြေရှင်းချက်ပေးဖို့ IAEA ကနှစ်ပေါင်းအတော်ကြာကြိုးပမ်းလာခဲ့ပေမဲ့အီရန်ကဒီကိစ္စကိုမထေမဲ့မြင်လုပ်နေဆဲဖြစ်တယ်လို့ Grossi ကပြောကြားလိုက်တာပါ။ဒီကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြောပြလိမ့်မယ်လို့အရင်ကသူမျှော်လင့်ထားခဲ့ပေမဲ့လက်တွေ့မှာဘာမှဖြစ်မလာဘူးလို့လဲ Grossi ကဗီယက်နမ်မြို့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Iranian government has reiterated its will to engage and to cooperate and to provide answers
ဒီမှာကတော့အပြေပေးပါမယ်ပူးပေါင်းဆောင်ရွက်ပါမယ်ပြောပေမဲ့တကယ်တမ်းဖြစ်မလာပါဘူးဒါတွေအပြောင်းလဲဖြစ်လာပါစေတော့လို့သာမျှော်လင့်မိပါတယ်ဒါပေမဲ့ကျွန်တော်ပြောခဲ့သလိုပါပဲအီရန်နျူကလ িয়ার အစီအစဉ်စစ်ဆေးမှုနဲ့ပတ်သက်လို့ခိုင်မာတဲ့တိုးတက်မှုတစုံတရာမရှိဘူးလို့ပဲပြောရမှာပါလို့ Grossi ကပြောသွားတာပါအီရန်နိုင်ငံဟာ IAEA ကမိသားစုကိုရှင်းရှင်းလင်းလင်းဘာမှမဖြေတာကြောင့်အီရန်ဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုတာမန်စွန့်ရင်အတွက်သာလှုပ်ဆောင်နေတယ်ဆိုတာမျိုးထောက်ခံမှုပေးနိုင်ဖို့ဆိုတဲ့ IAEA ရဲ့လုံနိုင်စွမ်းကိုထိခိုက်စေတယ်လို့လည်းသူကပြောပါတယ်ဒါနဲ့ပတ်သက်လို့အီရန်ဘက်ကတစုံတရာတုတ်ပြန်ကြောကြခြင်းမရှိသေးပါဘူးခင်ဗျာအိန္ဒိယနိုင်ငံမှာကိုဗစ်ဒုတိယလှိုင်းဒဏ်ကိုနှစ်လကြာခံခဲ့ရပြီးတဲ့နောက်မြို့တော်နယူးဒေလီနဲ့စီးပွားရေးအချက်အချာကျတဲ့မွန်ပိုင်းမြို့တွေမှာစီးပွားရေးလုပ်ငန်းတွေပြန်လည်ဖွင့်လှစ်ပေးလိုက်ပြီဖြစ်ပါတယ်ဒါပေမဲ့လည်းကူးစက်မှုများဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲကူးစက်မှုတွေရှိနေသေးတာကြောင့်တချို့လည်းအပြင်ထွက်ရမှာကိုစိုးရိမ်နေကြပါတယ်အားကစားရုံးပိုင်ရှင်တို့ကအခုလိုပြောပါတယ
် हमने सब सैनिटाइज हमारा सब सोशल डिस्टेंसिंग मास्क ये सब हमने हमारे ट्रेनर्स को
ကျွန်တော်တို့ပိုးသက်တန့်ရှင်းရေးလုပ်ထားပါတယ်လူတယောက်နဲ့တယောက်ခက်ခွက်ခွာနေဖို့နဲ့နှာခေါင်းစည်းမဖြစ်မနေတတ်ဖို့ကိုလည်းညွှန်ကြားထားပါတယ်ဆေးထိုးပြီးကြောင်းလက်မှတ်ပြနိုင်ရင်ဒီအားကစားရုံမှာလာကစားနိုင်တယ်လို့ပြောထားပါတယ်ဆေးထိုးထားတဲ့လက်မှတ်မဖြစ်မနေပြပြီးမှကစားခွင့်ပြုမှာပါလို့အားကစားရုံပိုင်ရှင်ကပြောသွားတာပါမျိုးကြီးတွေအပါအဝင်အခြားယောဂကူးစက်မှုနှုန်းကြာဆင်းလာတဲ့မျိုးတွေမှာလည်းအသွာလာကန့်သက်တားမြစ်ချက်တွေကိုဖြေလျှော့ပေးထားပါတယ်။အိန္ဒိယမှာအခုလက်ရှိကိုဗစ်ကူးစက်သူ 28.6% တန်းနဲ့တည်ဆုံးသူ 3,000 ခွဲနီးပါးရှိလာပါတယ်ခင်ဗျာ။ Amazon ကုမ္ပဏီကိုတည်ထောင်သူ Jeff Bezos နဲ့သူ့ညီဖြစ်တဲ့ Mark Bezos တို့ဟာသူတို့ရဲ့ Blue Origin ကုမ္ပဏီကတည်ဆောက်တဲ့ပထမဆုံးအာကာသယာဉ်နဲ့အာကာသတွေကိုသွားရောက်မယ်လို့တနင်္လာနေ့ကကြေညာပါတယ်။ဘီဇိုဟာသူတို့ရဲ့အာကာသခီးစဉ်အကြောင်း Instagram မှာရေးခဲ့ပြီးသူငငယ်တုန်းကပုံတွေကိုပါဗီဒီယိုတစ်ခုနဲ့တွဲတင်ခဲ့ပါတယ်။သူဟာငါးနှစ်သားအရွယ်ကလေးကအာကာသတွေခီးသွားဖို့စိတ်ကူးရင်အိမ်မက်ထားခဲ့သူဖြစ်ပါတယ်။အခုခီးစဉ်မှာသူ့ညီဖြစ်သူလည်းအတူ live ပါလာမှာဖြစ်တဲ့အတွက်အကောင်းဆုံးမိတ်ဆွေနဲ့အကြီးမားဆုံးစွန့်စားခီးကိုတွားရမှာဖြစ်တယ်လို့ရေးပါတယ်။ဇူလိုင်လ20ရက်နေ့ဟာလကဘာပေါ်လူတွေပထမဆုံးခြေချနိုင်တဲ့ Apollo 11 အာကာသယာဉ်လာဘောကိုဆင်းသက်ခဲ့တဲ့58နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ် Blue Origin ကုမ္ပဏီက New Shepard အာကာသယာဉ်နဲ့လိုက်ပါလို့သူတွေအတွက်လက်မှတ်တွေကိုလေလံတင်ရောင်းချခဲ့တာပါအာကာသခီးလိုက်ပါလို့သူနိုင်ငံပေါင်း143နိုင်ငံကလူပေါင်း6000နီးပါးကလက်မှတ်တွေကိုလေလံဆွဲကြရမှာ ဒေါ်လာ 2.8 ဘီလီယံအထိရခဲ့တယ်လို့တနင်္လာနေ့တုန်းကကုမ္ပဏီကသတင်းထုတ်ပြန်ပါတယ်။ဒီအာကာသယာဉ်မှာလူ6ယောက်လိုက်ပါနေမှာဖြစ်ပါတယ်။အာကာသဒုံးပျံယာဉ်ကိုလာမယ့်ဇူလိုင်20ရက်နေ့မှာလွှတ်တင်ဖို့စီစဉ်ထားတာဖြစ်ပြီးအဲ့ဒီအချိန်မတိုင်ခင်5ရက်လို့ဇူလိုင်15ရက်နေ့မှာဘေဇိုကအမေဇုန်အမှုဆောင်အရာရှိချုပ်ယာဒူးကနေနှုတ်ထွက်ဖို့စီစဉ်ထားပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းစီစဉ်ကိုကိုညံဝင်းအောင်ကတင်ဆက်ခဲ့တာပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့နက်နက်ခင်းရေဒီယိုစီစဉ်တွေကိုရုပ်တံနဲ့ပါဖြည့်ဆက်ထုတ်လွှင့်ပေးနေပါတယ်။ဒါပြင် website စာမျက်နှာဖြစ်တဲ့ voabamisnews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ voabamisnews ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရှင်။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာရှိတဲ့ ILO ကမ္ဘာအလုပ်သမားများအဖွဲ့ချုပ်မှကျင်းပနေတဲ့အထွေထွေညီလာခံကိုတက်ရောက်ဖို့စစ်ကောင်စီကအဆိုပြုထားတဲ့မြန်မာနိုင်ငံကိုယ်စားလှယ်ကို NUG အမျိုးသားညီညွတ်ရေးအစိုးရကကန့်ကွက်မှုအပေါ် ILO Credential Committee ကလက်ခံစဉ်းစားခဲ့ပြီးတဲ့နောက်တက်ရောက်ခွင့်ပြုမှာမဟုတ်တလို့မြန်မာနိုင်ငံကိုဘယ်သူကိုစားပြုမလဲဆိုတဲ့ကိစ္စကိုတော့လာမယ့်စက်တင်ဘာလမှကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်အတိုင်းလိုက်နာဆောင်ရွက်သွားမယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့ ILO ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီလို ILO အနေနဲ့မြန်မာနိုင်ငံလိုအခြေအနေမျိုးအခြားအဖွဲ့ဝင်နိုင်ငံတွေနဲ့ရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံရှိနေကြောင်းမြန်မာအလုပ်သမားများအရေးကူညီဆောင်ရွက်ပေးနေတဲ့နယူးယောက်အခြေစိုက်ဘာမာပွိုင်ရဲ့ပြောခွင့်ရကိုမိုးချမ်းက VOA ကိုပြောပါရယ်
။မိုင်းကြောင်းအရဒါမျိုးကို ILO အနေနဲ့ဟိုတခြားနိုင်ငံတွေရဲ့နိုင်ငံရေးဖြစ်ပေါ်မှာဖြစ်စဉ်ပေါ်မှာမူတည်ပြီးတော့လေသူတို့ကအဲ့လိုမျိုးကန့်ကွက်ခဲ့ပြီးတာရှိတယ်။အဲ့လိုမျိုးပေါ့နော်ဒီစစ်ကောင်စီလိုမျိုးမတရားအာဏာသိမ်းလာတဲ့လူတွေကိုကန့်ကွက်ခဲ့ပူတာရှိတယ်။အဲအခုလည်းအဲ့ဒီအခြေအနေပေါ်မှာမူတည်ပြီးတော့မှ NUG အစိုးရကတင်ပြတာဖြစ်တော့အဲအဲ့ဒီမှာသူတို့ကရှင်းကြည့်လာတော့စကားဆောက်လည်းပဲလက်ခံလို့မရဘူးဆိုတာကိုသူတို့အနေနဲ့ဆုံးဖြတ်လာတာပေါ့။
အဲ့တော့ဒီ ILO ရဲ့ Credential Committee ကအခုလိုဆုံးဖြတ်ချက်ပေါ့နော်စစ်ကောင်စီရဲ့ကိုယ်စားလှယ်ကိုလည်းသူတို့လက်မခံဘူးဆိုတော့အဲ့ဒီဆုံးဖြတ်ချက်ကအခုကျင်းပမဲ့ဒီကုလသမဂ္ဂအထွေထွေညီလာခံကိုရောဘယ်လိုတက်ရောက်မှုတွေရှိနိုင်လဲရှင
်ထွေထွေ WHO World Health Organization WHO မှာဆုံးဖြတ်တယ်လို့ပဲအဲသူတို့ကလည်းပဲအထွေထွေညီလာခံကိုရွှေ့လိုက်တယ်ပေါ့နော်ကိုတို့ဒီနယူးယောက်မှာရှိတဲ့အထွေထွေညီလာခံကျင်းပတဲ့အချိန်ကြလို့ရှင်အဲ့ဒီအထွေထွေညီလာခံကဆုံးဖြတ်ချက်ပေါ်မှာမူတည်ပြီးတော့မှသူတို့အနေနဲ့ကြည့်မယ်ပေါ့အဲ့ဒီဆုံးဖြတ်ချက်ပေါ်မှာမူတည်ပြီးတော့မှနောက်ဆက်တွဲသူတို့ကဘယ်လိုလက်ခံမလဲဆိုတာကိုသူတို့ဆက်လက်ပြီးတော့မှဒါကိုဟိုဆုံးဖြတ်သွားပါမယ်ဆိုတဲ့ဟာကိုသူတို့ဟိုဖော်ပြထားတယ်ပေါ့နော်စတင်မာလာကြလို့ရှင်ကျွန်တော်နယူးယောက်မှာကျင်းပမှာအဲကျင်းပတဲ့ဆင်ကြလို့ရှင်တခါပြန်ပြီးတော့အဲ့ဒီမှာအဲတင်အစိုးဟိုအစိုးရအစကားစအနေနဲ့လည်းတင်ပြလိုက်မယ်လို့ကျွန်တော်ယူဆတယ်ဒါမျှော်လင့်လို့ရတယ်အဲတပြန်တဲ့ထက်မှလည်းပဲကျွန်တော်တို့ NUG အစိုးရဘက်ကလည်းတင်ပြရမယ်တောင်းဝန်တော့ရှိတယ်အဲတင်ပြလိုက်မယ်လို့ကျွန်တော်လည်းမျှော်လင့်တယ်အဲ့ဒီဆင်ကြလို့ရှင်တော့ဟိုဒီကုလသမဂ္ဂအထွေထွေညီလာခံမတိုင်ခင်အဲ့ဒီမှာလည်းပဲအရေးချင်းစည်းစိမ်ရေးကော်မတီ credential committee ဆိုတော့လည်းရှိပြန်တယ်အဲ့ဒီ credential committee ကနေပြီးတော့မှဆုံးဖြတ်မလားဘလို့ဆုံးဖြတ်မလဲဆိုတော့ဒါစောင့်ကြည့်ရမှာပေါ့နော
်အဲ့လိုမျိုးပေါ့နော်ဒီကိုယ်စားလှယ်သူတို့ဘက်ကဆုံးဖြတ်ရခက်နေတဲ့အမိသားကြောင့်အခုဆိုရင်ထွေထွေညီလာခံအောင်သူတို့ရွှေ့တယ်ဒါပေမဲ့အဲ့တော့ NUG အတွက်ကြတော့ဘောဒီလို ILO ရဲ့ credential committee ရဲ့ဆုံးဖြတ်ချက်တွေပေါ့နော်ဒီဟာတွေကိုကြည့်ပြီးတော့ NUG အနေနဲ့ရောဘလို့ပြင်ဆင်တင်တယ်လို့မြင်လဲရှင်
တေချာတာကတော့ဗာလဲဆိုအစိုးရတည့်ရဆိုတဲ့အနေထားကိုကြည့်တဲ့အချိန်မှာအဲနိုင်ငံတနိုင်ငံအနေနဲ့ပဲဖြစ်ဖြစ်ကုလသမဂ္ဂအနေနဲ့ပဲဖြစ်ကုလသမဂ္ဂဆိုတာလေဒီနိုင်ငံဒီဟာနိုင်ငံပေါင်း180ကျော်ကနေစုပေါင်းပြီးတော့မှကုလသမဂ္ဂဖြစ်တာဆိုတော့ဒီနိုင်ငံတစ်ခုချင်းစီကနေကြည့်တဲ့အချိန်နေမှာသူကကြည့်တဲ့ guideline တွေရှိတာပေါ့စီးမြင့်တွေရှိတာပေါ့နော်ကြည့်တဲ့စီးမြင့်တွေရှိတယ်အဲအစိုးရတည့်ရအနေနဲ့အဖွဲ့စည်းပုံရှိသလားဟိုအုပ်ချုပ်မှုဂျန်နီယာရှိသလားအဲနည်းမြေရှိသလားအဲပြည်သူလူထုရဲ့ထောက်ခံမှုကြားထားသလားအဲစသည်အပြင်အချက်လက်တွေရှိတယ်ပေါ့နော်အသေးစိတ်တွေကတော့ဟိုကျွန်တော်လည်းဟိုလက်တန်းပြီးတော့မပြောနိုင်ဘူးပေါ့နော်အဲသူတို့လည်းပဲဒီဟာတွေကကျွန်တော်တို့ ਨੇ အလုပ်တွေဖက်လုပ်တဲ့ရှင်းနေဒီအဲရဲ့ပြောပြမှုအရာကျွန်တော်တို့ပို့ပြီးတော့ဟိုလေ့လာခွင့်ရလာတယ်ပို့ပြီးသိခွင့်ရလာတယ်ပေါ့နော်ဆိုတော့အဲ့ဒီချင်းကြတော့အဲ့လိုမျိုးအနေထားမျိုးပေါ်မှာမူတည်ပြီးတော့မှအစိုးရတရက်ကိုသတ်မှတ်တာဖြစ်တဲ့အတွက်ကြောင့်ဟိုအလင်းစလို့ဟိုသတ်မှတ်ချင်တယ်သတ်မှတ်လို့မရဘူးဟိုအဲ့ဒီချင်းကြတော့ကျွန်တော်တို့အလား NUG အစိုးရအနေနဲ့ဒီအထက်ပါလိုအပ်ချက်ဒီကိုပြည့်ပြည့်စုံစုံဖြည့်ဆည်းပေးထားနိုင်တယ်ဆိုရင်အဲကျွန်တော်တို့ကလားလာစိတ်ကောင်းတယ် ဆိုတော့အဲ့ဒီအချက်လက်ဒီကိုလိုအပ်တဲ့ဆိုလို့ရှိရင်လည်းပဲစနေနာတဲ့နာပေါ့နော်ဒါကိုလေ့လာတဲ့နဲ့လေ့လာပြီးတော့မှဒါကိုပြည့်ပြည့်စုံစုံဖြစ်အောင်စက်တင်ဘာလမတိုင်ခင်မှာစီဇန်ထားနိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်သွားနိုင်တယ်ကုလသမဂ္ဂက
ဒီလိုမျိုးအဲလိုဘက်ကဆုံးဖြတ်တာပေါ့နော်စစ်ကောင်စီကိုလည်းသူကအစိုးရတရက်နဲ့မညီဘူးဆိုတဲ့သဘောမျိုးဖြစ်တော့အဲ့တော့စစ်ကောင်စီအတွက်ကအခုလိုအဲလိုရဲ့ဒီဆုံးဖြတ်ချက်ကဟိုဘလို့အကျိုးသက်ရောက်မှုဖြစ်လာနိုင်ရဲ့ရှင
်အကျိုးသက်ရောက်မှုကတော့ကြီးတယ်ခင်ဗျဆိုလိုတာကကဘာကအတိအမှတ်မပြုတ်ဘူးဆိုလို့ရှိရင်တော့သူတို့ကအတိအမှန်မပြုခံအပြုမခံရတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်တို့မြန်မြန်ဆဆဘာမှလုပ်လို့မရတော့ဘူးပေါ့နော်တို့ရဲ့ဟလာအထူးသဖြင့်မြန်မာနိုင်ငံအတွင်းမှာလည်းတို့တော်လန်ပုံကံနေနဲ့ပြည်သူလူထုတရက်လုံးကိုလည်းရင်ဆိုင်နေရတယ်အဲဟိုတပြိုင်နက်တည်းမှာလည်းပဲနိုင်ငံတကာကလက်မခံဘူးဆိုတဲ့အနေအထားမျိုးဖြစ်တယ်ဆိုလို့ရှိရင်ကတို့ကဟိုကြားထဲမှာတို့ကဟိုဟိုဘက်လည်းလက်မခံပြည်တွင်းကလည်းလက်မခံပြည်ပလည်းလက်မခံတဲ့အချိန်ကျတော့နောက်ဆက်တွဲကဘာကြီးကနေပေးနေတဲ့အခွင့်အရေးတွေလည်းတို့ရမှာမဟုတ်တော့ဘူးအဲငွေကြည့်ချီးကျင်တဲ့ solution လည်းပဲငွေကြီးကြီးချီးရတာလည်းခက်လာနိုင်သလိုဟာလာအိန္ဒိယနိုင်ငံဒီအနေနဲ့ထောက်ပံ့မှုပေးကျင်တယ်ဆိုရင်တော့မှထောက်ပံ့မှုပေးရတာတော်တော်လေးခက်လာနိုင်မယ်အဲအဲ့ဒီရဲ့နောက်ဆက်ပြောကြည့်ရဲ့အများကြီးရှိတယ
်ကိုမိုချမ်းကိုရိုင်ကပေါ့နော်အရင်ဒီ1988နောက်ပိုင်းပေါ်ပေါက်လာတဲ့အမျိုးသားအဝေးရောက်ညွန်ပေါင်းအစိုးရ NCGUB နဲ့လည်းပတ်သက်ပြီးတော့ပေါ့နော်ကိုမိုချမ်းတို့ဆိုလဲဟိုဟိုပံ့ပိုးလှုပ်ဆောင်ပေးတဲ့တကယ်ဟိုတက်ကြွလှုပ်ရှားတဲ့ဒဲမှာလည်းပါဝင်နေ။အခါကျတော့အခုလို ILO ဘက်ကနေပြီးတော့ဒီတစ်ကြိမ်ဆိုရဲဆုံးဖြတ်ချက်မျိုးဟာအရင်ဒီ ILO ကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့ရည်တည်ချက်တွေမှာဟိုဘယ်လောက်ထိထူးခြားမှုရှိလဲရှင
်။ ILO နေနဲ့ဒီမြန်မာနိုင်ငံရဲ့အုတ်ချုပ်ရေးရန်တရားကိုအတိအမှတ်မပြူတာတော့ဒါတကယ်တမ်းပြောရမယ်ဆိုလို့ရှင်ကန့်ကွက်ခံရတာပေါ့နော်။ကန့်ကွက်ခံရပြီးတော့မှနောက်ဆက်တွဲအတိအမှတ်ပြုဖို့အတွက်အခက်အခဲဖြစ်လာတဲ့ဟာကဒါကျွန်တော်နားလည်ရတဲ့လောက်ကဟို ISO မှာဆိုဒုတိယအကြိမ်ဒါပေမဲ့အထွေထွေညီလာခံကြတော့သူတို့အတိအမှတ်ပြုတယ်ဗျအဲကျွန်တော်တို့က2008မှာအဲဒီဗိုလ်ချုပ်တန်းရွှေခစ်မှာကျွန်တော်တို့ကစိန်ခေါ်ဘူးတယ်သူတို့ကိုဒီအထွေထွေညီလာခံမှာစိန်ခေါ်ဘူးတယ်အဲ့လိုစိန်ခေါ်ဘူးတဲ့အချိန်မှာကျွန်တော်တို့အခက်အခဲကဟိုဗောဒါကတော့ကျွန်တော်တို့အတိုက်ခံအော်ဒီမိုကရက်တစ်အစိုးရပေါ့နော် NCGUB အစိုးရနဲ့ကျွန်တော်တို့ဒီဘက်ကအဲ့ဒါအမျိုးသားဟိုပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီပေါ့ NCUB အဲဂျားမှာရှိသွားတဲ့အခက်အခဲကြောင့်ကျွန်တော်တို့မအောင်မြင်လိုက်နိုင်ဘူးပေါ့နော်အကယ်၍အဲ့ဒီအခက်အခဲကိုကျော်လွှားလိုက်နိုင်မယ်ဆိုရင်တော့မအောင်မြင်ခြင်းမလဲအောင်မြင်ပါဒါပေမဲ့ကျွန်တော်တို့ကရှုံးမှန်မှန်သိရတာနဲ့ကျွန်တော်တို့ကတမင်သက်သက်ကိုဆန့်သက်တယ်စူးစမ်းတယ်ဘာကြောင့်လဲဒီလိုကိစ္စမျိုးတွေကလွယ်လွယ်ကူကူနဲ့တော့မအောင်မြင်နိုင်ဘူးမှန်မှန်သိတော်ညာလဲပဲဟဲ့လားကျွန်တော်တို့ပြည်သူလူထုအတွက်လုတ်တင်လုတ်ထိုက်တဲ့ကိစ္စကိုကျွန်တော်လုတ်လိုက်နိုင်ရင်ပြည်သူလူထုကလည်းဒါအားရှိမယ်စိတ်ပိုင်းဆိုင်ရပါတော့เนาะအားရှိမယ်ကျွန်တော်တို့ရဲ့အတွေ့အကြုံရမယ်ပြီးတော့ဟလာဟိုဟိုရှေ့ကပြောရမယ်ဆိုလို့ရှိရင်စစ်အုပ်ချုပ်ရေးရန်တရားကလည်းတုံ့လှုပ်သွားနိုင်တယ်ဆိုတော့အခုဒီနေ့ဒီချိန်မှာကတော့ကျွန်တော်တို့မှာရှိနေတဲ့အခွင့်အရေးကဒါထက်ပိုများတယ်ဗျ။ဘာကြောင့်လဲပြည်သူလူထုတရားလုံးဝလည်းနူးနူးပူပူနွေးနွေးနဲ့တော်လှန်နေကြတယ်။အဲနိုင်ငံတကာကလည်းပူပူနွေးနွေးနဲ့အနောက်ကနေပြီးတော့မှဝိုင်းပြီးတော့တွန်းအားပေးနေတယ်။အဲ့လိုမျိုးအနေအထားမှာမူတည်ပြီးတော့မှဒီလာမယ့်စက်တင်ဘာလဟာလား NUG ဥဆောင်တဲ့ကျွန်တော်တို့ဒီဟိုတာပေါ့နော်ကျွန်တော်ဒီမိုကရက်တစ်အင်အားစုတွေအနေနဲ့ကပြင်ဆင်ထားနိုင်မယ်ဆိုလိုအပ်တာတွေပြင်ဆင်ထားနိုင်မယ်ဆိုလို့ရှိရင်ဟိုအောင်မြင်သွားနိုင်တယ
်ဒါကတော့ဘာမပွိုင်းရဲ့ပြောခွင့်ရကိုမိုးချမ်းကိုဗီဒီယိုကွန်ဖရင့်ကနေဆက်သွယ်မေးမြန်းခဲ့တာပါရှင
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.view.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းအင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုနားဆင်နေကြတာပါအခုတော့အခက်အခဲကိုကြင်ကြံခံပြီး CDM ဆက်လုပ်နေကြတဲ့အလုပ်ပြုတ်ရေနံမြေဝန်ထမ်းများအကြောင်းကိုနားဆင်ရမှာပါရှင်မကွေးတိုင်းထောက်ရှာပင်ရေနံမြေက CDM ဝန်ထမ်း900ကျော်အလုပ်ကနေထုတ်ပယ်ခံရပါတယ်အလုပ်ထုတ်ခံရတဲ့ရေနံမြေအလုပ်သမားတွေအနေနဲ့တခြားအလုပ်တွေလုပ်နိုင်ဖို့လည်းအခက်အခဲတွေရှိနေကြတာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင်
စစ်တပ်အာဏာသိမ်းတာကိုလက်မခံကြောင်းပြသတဲ့အနေနဲ့အကြမ်းမဖက်အာဏာပီဆိုင်ရေး CDM လှုပ်ရှားမှုလုပ်နေကြတဲ့ဝန်ထမ်းတွေကိုစစ်ကောင်စီကယာတူးတာဝန်တွေရက်စဲနေတာမှမကွေးတိုင်းကထောက်ရှာပင်ရေနံမြေဝန်ထမ်း900ကျော်ကအလုတ်ကထုတ်ပယ်ခံခဲ့ရပါတယ်။ထောက်ရှာပင်ရေနံမြေဝန်ထမ်းအများစု CDM ကြောင့်အလုတ်ပြုတ်ခံခဲ့ရပြီးအခက်အခဲနဲ့ရင်ဆိုင်နေကြရတယ်လို့ဝန်ထမ်းတယောက်ကအခုလိုပြောပါဗျ။ခက်ဆဲ
တယ်ခင်ဗျ။ခက်ဆဲတယ်ကွာ။မောဝန်ထမ်းတွေကဒီတော့ဝန်ထမ်းလာကြတယ်ကမကြည့်လေတော့ဒီဝန်ထမ်းလာကကမင်းရတော့ဟိုလုံးမထုတ်ပဲကြောင်းသာဝင်လာပြီးတော့ပုံပြီးခက်ခဲတော့ခက်ခဲတာပေါ့အခုကငါကကြော်လုံးသာဝန်ချုပ်ခံထုတ်တာပဲပါတော့ဟိုပြောင်းဝင်တာမပါဘူးလက်ရှိတင်ကိုလက်ရှိစီးရဲ့ဟိုလက်ရှိဆက်လုံနေတာကို900ကျော
်ဝန်ထမ်း900ကျော်ကိုအလုတ်ကနေထုတ်ပယ်ခဲ့ပြီးနောက်စစ်ကောင်စီကဝန်ထမ်းတစ်80လောက်ကိုခံထားခဲ့တယ်လို့လည်းသူကပြောပါတယ်ထောက်ရှာပင်ရေနံမြေကဝန်ထမ်း900ကျော် CDM လှုပ်ရှားမှုမှာစတင်ပါဝင်ခဲ့ကြတာပါအဲ့ဒီအထက်က200နီးပါးလောက်ကတော့အခက်အခဲတွေကြောင့်လုပ်ငန်းခွင်ပြန်ဝင်နေကြရပါတယ်
တချို့ပြန်ဝင်နေပြီတော့ဒလာကျော်ကျော်လောက်တော့ရှိနေတယ်100ကျော်လောက်တော့ပြန်ဝင်တာပေါ့100ကျော်ရှိနေ200နီးပါးလောက်တော့ပြန်ဝင်တာပေါ့
စစ်တပ်အာဏာသိမ်းပြီးဖေဖော်ဝါရီလအစောပိုင်းတည်းကအစိုးရဝန်ထမ်းအတော်များများ CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြပြီးတချို့လည်းအခြေအနေအမျိုးမျိုးကြောင့်ပြန်လည်တာဝန်ထမ်းဆောင်နေကြရပါတယ်။ထောက်ရှာပင်ကဆက်ပြီး CDM လုပ်နေကြတဲ့ဝန်ထမ်းတွေဟာဝင်ငွေလည်းမရှိ၊ကူညီထောက်ပံ့မှုလည်းမရတာကြောင့်စားဝတ်နေရေးကျက်တဲနေကြပါတယ်။တချို့အလုပ်တွေလုပ်ဖို့အတွက်ကလည်းအခက်အခဲတွေရှိတယ်လို့အလုပ်ထုတ်ခံရတဲ့ CDM ဝန်ထမ်းတဦးကပြောပါတယ်။
တော်တော်များများအကုန်ကြီးသားတော့ကတော့အကုန်လုံးအကြီးရရတကယ်လို့ချိုးသွင်းတော့လေကျင်းပြေရောင်းရလို့ရှိရတချို့ဆိုရင်ချိုးသွင်းပြီးတဲရောင်းရလို့ရှိရအဲ့လိုမျိုးပေါ့နော်ခက်ခဲမျိုးပေါ့ဒီချိန်မှာဟိုတချို့ဝင်လန်းနေရကြတော့အများကြီးရှင်းမရှိဘူးကွာအများကြီးရှင်းမရှိတော့တို့မှပြန်လုပ်ကြရတော့ခုနောက်မှခေါ်လာရဟိုဘယ်နှတန်းအောင်မှဘယ်ဘလောက်ပွဲရမှာဆိုတော့တချို့ဝင်လန်းနေကြပြောကြတော့အများခက်ခဲတော့ပေါ့
CDM လုံနေကြတဲ့အစိုးရဝန်ထမ်းတွေကိုထောက်ပံ့သူတွေအပေါ်စစ်ကောင်စီကဖမ်းဆီးအရေးယူတာတွေရှိနေတာကြောင့်ကူညီရဖို့ခက်ခဲနေကြတာပါသူတို့အနေနဲ့ကတော့စစ်တပ်အာဏာသိမ်းတာကိုလက်မခံနိုင်တဲ့အတွက်အခက်အခဲကြတဲ့ကယုံကြည်ချက်အတိုင်းဆက်လက်ရည်တည်သွားမယ်လို့ CDM ဝန်ထမ်းတွေကပြောပါတယ
်အစိုးရရဲ့ဒေသကြီးညာပါတီပါတီဆွဲတော့ကျွန်တော်ဝန်ထမ်းတွေမရှိဘူးပေါ့ဒါပေမဲ့ကျွန်တော်ကဒီစစ်အာဏာရှင်အုပ်ချုပ်မှုအလိုမလိုလားတော့ကျွန်တော်ဆက်ပြီး CDM လုပ်တာခဏဒီရနောသာဒါပေမဲ့ကျွန်တော်တို့ဟာစီမံတော့ဆက်လုပ်သွားမယ်သို့တော်များလည်းကျွန်တော်တို့မှာလည်းစပူတီထောက်တန်းမှုတွေလည်းရန်နေတော့ကြာတော့နိုင်အင်အားလည်းများတဲ့အခါကျတော့စပူတီဒီငများရရင်ကိုယ်ချင်းပြေးလိုက်တင်ပါတယ်ခင်ဗ
ျစစ်အာဏာသိမ်းပြီးနောက်မကွေးတိုင်းတွေကထောက်ရှာပင်အပါအဝင်ရေနံကြောင်း6စတဲ့ရေနံမြေတွေကဝန်ထမ်းတွေ CDM လောက်ကြတဲ့အတွက်ရေနံမြေ73ခုလုံးကထုတ်လုပ်မှုတွေယာယီရပ်ဆိုင်ခဲ့ပါတယ်6ရင်းနံမြေကအလုသမား1000ကျော် CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြတာပါအခုတော့စားဝတ်နေရေးအခက်အခဲကြောင့်400ကျော်အလုပြန်ဝင်ပြီး600ကျော် CDM ဆက်လုပ်နေကြပါတယ်ခင်ဗျာ
ကိုခင်မောင်စုံမင်းပြောပြသွားတာပါအခုတော့စကိုင်းတိုင်းကဒီစစ်ဘေးဒုက္ခသည်တွေရဲ့အကြောင်းကိုကြည့်ကြရအောင်ပါရှင်စကိုင်းတိုင်းရင်းမပင်မြို့နယ်စီလောင်ကျေးရွာအုပ်စုကဆန္ဒပြဒေသခံတွေကိုစစ်ကောင်စီတပ်ကဂျွန်လ6ရက်နေ့မှာလာရောက်ပစ်ခတ်ခဲ့တဲ့အတွက်လူငယ်တအုပ်တေဆုံးပြီးတချို့ဒဏ်ရာရရှိသွားတယ်လို့ဒေသခံတွေနဲ့ဒုက္ခသည်တွေကူညီပေးနေသူတချို့က VOA ကိုပြောပါတယ်ဒေသခံတွေကလက်လုတ်တဲ့အနေငယ်နဲ့ပြန်ပြီးခုခံပြီးတဲ့နောက်မှာစစ်တပ်ကဝင်ရောက်စီးနှင်းပစ်ခတ်ခဲ့တဲ့အတွက်ထောင်ချီတဲ့ရွာသားတွေထွက်ပြေးတန်းရှောင်နေကြရပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုညံဝင်းအောင်ကပြောပြမှာပါ
။ရင်းမပင်မြို့ကနေ10မိုင်လောက်ဝေးတဲ့စီလောင်ကျေးရွာအုပ်စုမှာဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနေ့စဉ်နှီးပါလှုပ်လာခဲ့ပြီးစစ်တပ်ကလည်းမကြာခဏဆိုသလိုလာဝိုင်းလေးရှိတာပါ။အရင်ကစစ်တပ်ရောက်လာရင်ခေတ္တတန်းရှောင်ခဲ့ကြပေမဲ့ဒီတနင်္ဂနွေနေ့မှာတော့စစ်တပ်ကရွာလေးကိုဝင်ရောက်စီးနှင်းတဲ့အတွက်လူငယ်တချို့ကလည်းပြန်လည်ခုခံခဲ့ကြတယ်လို့ထွက်ပြေးတင်းချောင်လာတဲ့ဒေသခံကိုသာအောင်ကပြောပါတယ်
။အဲမနေ့က10နာရီပိုင်းလောက်ကဖြစ်တာကို10နာရီပိုင်းလောက်ကအဲရွာမြောက်ဘက်ကတောင်ကြီးမှာဗျ။အဲတဲရွာကြီးဆန္ဒပြပွဲလုပ်လို့ဆိုပြီးတို့လနာချောင်းတာကိုလာတယ်လာတယ်နဲ့ပေါ့ဗျာတို့ပြည်သူလူတို့ကကြောက်တော့တန်းတန်းပြေးနေကြတာပုံချောင်နေကြတာပေါ့။အဲရွာဖေးတွေမှာပေါ့ဗျာ။အဲဒီကနေပြီးကလေးတွေကတဲ့တို့ရဲတောင်ထဲမှာနေကြထိုင်ကြတာဆိုတော့ပုံချောင်ရင်ပုံချောင်ရင်လည်းစိတ်တွေကခံမြင်စိတ်တွေများပြီးတို့ရဲ့ရစက်မှုတွေများတော့တော့ပြီးကလေးတွေသူတို့ရဲ့ဘောဓိတနက်လေးတွေဆိုပါလေးတွေပေါ့တို့တောင်မခေါ့ပြည်စည်းလေးတွေပြီးတော့ပြီးတော့စောင့်နေကြတာပေါ့အဲ့ဒါနဲ့သူတို့ကလက်နက်ကြီးတုံးတာနဲ့ဝင်တွေ့တယ်လေစစ်ကောင်စီအင်အားကြ50ကျော်လောက်ရှိမှဗ
ျအခုလိုပြန်လဲခုခံမှုအတွင်းအသက်19နှစ်အရွယ်လူငယ်တူဦးတေဆုံးသွားရတယ်လို့သူကဆက်ပြောပါတယ်
ဲကျွန်တော်တို့ဘက်ကဘာလို့ပေါ့ဗျာဒီရွာထဲမဝင်အောင်သူတို့ကကြောက်ကြီးပြုတ်ခုခံတာဟိုသူတို့ကစကြတယ်လက်နဲ့ကြီးနဲ့တုံးချလာတာတော့နောက်ပြီးကလေးတွေကကြောက်ပြီးတော့တန်းပြေးတာလေတန်းပြေးတဲ့အချိန်မှာအိမ်မှာကလေးတယောက်က16နှစ်ရွယ်လောက်ဗျလို့အောင်မပြေးနိုင်တာဟိုသူတို့ရဲ့လက်နဲ့ကြီးနဲ့တုံးလက်ထဲမိတယ်လေကျန်တဲ့ကလေးတွေကတော့တန်ရရတာပေါ့မနေ့ကတနေ့ကုန်နဲ့ဒီနေ့မနေ့ခင်ကပြန်မကောက်ရဘူးဗျခုနေ့လယ်ပိုင်းကျမှသူတို့မရှိတော့ဘူးဆိုတော့ပြန်ကောက်ခဲ့တော့ဗျနည်းနည်းဟိုလိုရုပ်ပြတ်တာပေါ့
ပြန်လည်ပြစ်ခတ်မှုအတွင်းစစ်ကောင်စီတပ်ဘက်ကထိခိုက်မှုရှိမရှိဆိုတာသိရအောင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကတနင်္လာနေ့ညပိုင်းမှာမေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစီလောင်ကျွတ်ရအုပ်စုကအသက်ဘေးတင်းရှောင်လာသူအများစုဟာတောတွေထဲမှာပုန်းခိုနေရပြီးတချို့ရွာသားတွေကတော့နီးစပ်ရာရွာတွေကဝိုင်းဝန်းကူညီစောက်ရှောက်ထားတယ်လို့ရင်းမပင်မြို့နယ်တဲကဒေသခံဒေါ်မေလေးကပြောပါတယ
်ရွာသားတွေကနီးစပ်ရရွာတွေကိုပြေးလာကြတာဆိုတော့ကျမတို့နီးစပ်ရရွာတွေကအခုကကျွေးထားရတာဖြင့်အကုန်လုံးလူခွဲပြီးတော့ရှောက်ပြီးတော့ဖုံးချောင်းတွေပြေးတဲ့လူပြေးအဲ့လိုတွေနေနေရတချို့လည်းတော်ထဲမှာရာခင်းရှိတဲ့သူကြတော့လေကိုတော်ထဲတဲ့ကိုနေတာပေါ့ထန်းတဲ့လူကြလည်းထန်းသေးလေးတွေမှာပဲနေကြတာပေါ့အဲ့လိုမျိုးတွေတော်ထဲမှာနေကြတာတွေများတယ်ပြင်းပြင်းလွှမ်းရင်းနဲ့လေရလည်းကြရတယ်မိုးရလည်းရွာတယ်တော်တော်လေးသူတို့ဒုက္ခရောက်ကြရတယ်ပေါ့အဲ့လိုတော့ရှိရဲ့တကယ်လို့ဟိုဘောတော့ဆက်ပြီးတော့မိုးရွာမယ်ဆိုရင်တော့ကျမကြီးစိုးရင်ရတယ်ဒီနေ့တော့မိုးမရွာဘူးမနေ့ကမိုးရွာတယ
်အခုဇွန်လဟာမိုးအားကောင်းလာတဲ့အချိန်ရောက်လာပြီမို့ထွက်ပြေးတင်းရှောင်သူတွေရေရှည်မှအခက်အခဲတွေရှိလာမှာဖြစ်တယ်လို့ဒေသခံကုသအောင်ကပြောပါတယ
်အများစုမှာတော့ဒါကင်းကစင်းလေးတွေမှာကဲလေးတွေထောက်ပြူပြီးတချို့တော့နေကြလေသူဒီကြီးလာလို့ကိုရေးဆိုရင်ကြောင်ကြမှုတွေကဘလို့ကျမရေးဘက်ပိုင်းကနာကိုလက်တွေ့အမြင်ရင်တွေ့ရလိမ့်မစင်တာပဲဒီနေဘူးတန်နေပြင်းတာနဲ့ယာစီဥတုကလည်းမိုးရွာခြင်းရောက်ပြီလေအဲ့မှာမိုးပိုင်းကနာမှာကြွာလာခဲ့မယ်ဆိုလည်းဆက်ခဲရပူဆိုးတယ်ညာပိုင်းကနာတွေမိုးရွာမယ်ဆိုရင်အောက်ကပူမတဲ့လိမ့်ဆန်တာမလွယ်ဘူးလေကွအကုန်ခက်ခဲကြွာပြွာမယ်ဆိုတော့
စီလောင်ကျွာအုပ်စုမှာစီလောင်အောင်ချမ်းသာအောင်ချမ်းအေးရွာ300စုဝေးနေကြတာဖြစ်ပြီးအင်ဂျီပေါင်း1300ကျော်ဝန်းကျင်မှာရှိတယ်လို့ဆိုပါရခင်ဗျာ
။ကုညံဝေးအောင်ပါရှင်။စကိုင်းတိုင်းကအခြေအနေတွေကြောင်းနားဆင်ခဲ့ပြီးတဲ့နောက်မှာတော့အခုကရင်ပြည်နယ်ကအခြေအနေတွေကိုတင်ပြမှာပါ။ဒီကရင်ပြည်နယ်အတွင်းမှာရှိတဲ့ဖက်အန်ကော့ဂရိတ်ကြာအင်းစိတ်ကြီးမြဝတီစတဲ့မြို့နယ်၄မြို့နယ်မှာရှိတဲ့အာဇာနီဗိမာန်နဲ့အာဇာနီကြောက်တိုင်လှုပ်ထားတဲ့အဆောက်အုံတွေကိုမြန်မာစစ်အုပ်ချုပ်ရေးကောင်စီကဂျွန်လ6ရက်နေ့ကဖြိုဖျက်ခဲ့ပါတယ်။ဒီအကြောင်းကျမတို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကပြောပြမှာပါရှင်
။ကရင်ပြည်နယ်အတွင်းကဖအန်ကော့ဂရိတ်မြဝတီကြာရင်စိတ်ကြီးမြို့နယ်တွေကအာဂါနီကြောက်တိုင်တွေလှုပ်ထားတဲ့အဆောက်အဦတွေမုတ်ဦတွေကိုဂျွန်လ6ရက်နေ့ညအချိန်မှာတစ်ချိန်နဲ့တစ်ပြိုင်နဲ့ဖြိုဖျက်ခဲ့ကြောင်းကရင်ပြည်နယ်မြဝတီမြို့ကဒေသခံတဦးကပြောပြပါတယ်
။ဒီကျွန်တော်မြို့မှာကမနေ့က6နာရီမှာတမျိုးလုံးမီးတွေဖြက်လိုက်တယ်။တမျိုးလုံးမီးတွေဖြက်ပြီးတော့သူတို့အဲ့ဒီကပုံစံဆက်ကြည့်တယ်ပေါ့နော်။တကူဆက်ကြည့်တယ်နှစ်ပြီးလာပြီးတော့ဘိုင်းတွေနဲ့တင်လာပြီးတော့ချပြီးတော့အဲ့ဒီမှာဖြက်တော့ဗျာ။ဖြက်တော့ကျွန်တော်သိရလောက်ကတော့ဒီဘောစာပေါ့ဟိုဘူဂျော့အော်ဆန်ပြုံးနဲ့အာဇာနီခေါင်းဆောင်ကြီးအဲအာဇာနီခေါင်းဆောင်ကြီးရုပ်စုတွေကတော့ကိုတပိုင်းပုံပေါ့။ဟိုဘူဂျော့ကြီးကတော့အဲ့ဒါတော့သူတို့မဖြက်ဘူးဗျာ။နောက်ကအာဇာနီကြောက်တိုင်သူတို့မဖြက်။ဘာလို့ဖြက်လဲဆိုတော့အဲ့ဒီအာဇာနီကြောက်တိုင်နောက်မှာကျွန်တော်တို့ဒီ background ကျွန်တော်တို့ဖိမှန်ရရှိတယ်လေအဲအပြားကြီးပေါ့ဗျာအဲ့မှာကျဲတဲ့ဘဝနဲ့လေအဲအဲ့ဒါတွေကိုသူတို့ကိုဖြတ်သွားတယ်ဆက်ပေါ့
ဒီလိုဖြတ်ဖြစ်တာဟာတတ်မှတ်ပုံစံနဲ့မညီပဲနိုင်ငံရေးမဲဆွယ်တဲ့ပုံစံဖြစ်နေလို့ပြန်လည်ပြုပြင်ဖို့အတွက်ဖြစ်တယ်ဆိုပြီးသတင်းမီဒီယာတွေကိုစစ်ကောင်စီဘက်ကဂျွန်လ9ရက်နေ့မှာတုံ့ပြန်ခဲ့ပါတယ်မကြသေးခင်တုန်းကလည်း NLD အစိုးရလက်ထက်မှာဗိုလ်ချုပ်အောင်ဆန်းတရားအဖြစ်အမိပြောင်းခဲ့တဲ့မွန်ပြည်နယ်ချောင်းဆောင်တရားကိုလည်းစစ်ကောင်စီလက်ထက်မှာပြန်လည်ပြီးတန်လင်းတရားချောင်းဆောင်အဖြစ်ပြန်ပြောင်းခဲ့တာကြောင့် NLD နဲ့ပတ်သက်တဲ့တင်ကြတာတွေလက်ရာတွေအနီရောင်တွေကိုအဓိကထားဖျက်ချင်လာလို့ယူဆရကြောင်းမြောက်ဒီမြို့ကန်ကဆက်ပြောပြပါတယ
်အနီရောင်ဘက်ဂရောင်းတွေဆိုအကုန်ဖျက်လာရဲ့ဟိုပါပေါ့ဘူဂျောဆန်တရားဆိုဖျက်ပြီးတော့ဘူဂျောချောင်းဆောင်တရားဆိုပြန်ပြီးတော့ဟိုပါပေါ့ကျွန်တော်အနီရောင်ကြီးဖျက်လိုက်တယ်လေအဲ့မှာအသိစုပ်ပြီးတော့ဒီ NLD လက်ထက်မှာတန်ခဲ့တဲ့ဒီသူတို့ရဲ့အနီကောင်ဒီ background တွေအကုန်ဖျက်ပြစ်နေလို့ကျွန်တော်ထင်တယ်
။မြဝတီမြို့ကအာဇာနီဗိမာန်ဟာမြို့ကန်လူထုတွေအလှခံပြီးတိစောက်ထားတာဖြစ်တယ်လို့ NLD နဲ့မသက်ဆိုင်ကြောင်းဒီလိုဖြုတ်ဖျက်ခံရတဲ့အတွက်တော့လူထုတွေစိတ်မကောင်းဖြစ်ကြရတယ်လို့လည်းပြောပြပါတယ်
။ကျွန်တော်များကျွန်တော်တို့မေးကြည့်တဲ့အခါကျတော့ဗျာတပန်နဲ့ထွက်လာတော့ဒီအာဇာနီပန်းချီကြီးဟာ ီစုအလူငွေနဲ့ပေါ့နော်စီစဉ်ကြောင်းမြောက်ကရအနေကမှဒီအဲ့တော့ကလည်းခဏဆိုင်ရာကြီးဒီနေ့ရညွှန်ကြားချက်တွေအမိန့်နေတော့တောက်ခံပြီးလုပ်တာတဲ့အဲ့တော့ဒါတွေကဒီနေ့ရဲ့အစဲနှလုံးပေါ့နော်ဒီအာဂါနီပိုင်းရံကြီးက
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတော့မွန်ပြည်နယ်နဲ့ကယားပြည်နယ်တွေမှာဗိုလ်ချုပ်ကျေးရုပ်တည်ဆောက်တာဗိုလ်ချုပ်အောင်ဆန်းတရားအဖြစ်အမိပြောင်းတာတွေကိုဒေသခံတွေကကန့်ကွက်မှုတွေလုပ်ခဲ့ပါတယ်။အဲ့ဒီတုန်းကလည်းလူလူဆန္ဒကိုမျက်ကွယ်ပြုခဲ့တာတွေရှိခဲ့ပါတယ်။အခုလည်းမြို့လူလူတွေကတည်ဆောက်ထားတာကိုအခုလိုဖျက်ပစ်တဲ့အတွက်လူလူကတော့မကျေနပ်မှုတွေနဲ့စိတ်မကောင်းတာတွေဖြစ်ရတယ်လို့လည်းပြောပြကြပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။မကြာခင်မှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါရှင်။တရုတ်နိုင်ငံယွန်းနန်ပြည်နယ်ရွှေလီနဲ့ကျယ်ကောင်မြို့မှာကိုဗစ်စီးမြင့်တွေထပ်တိုးထားလို့မြန်မာလူသားတွေပိုးပြီးအခက်တွေ့နေရပါတယ်။မြန်မာတွေအနေများတဲ့ရွှေလီနဲ့ကျယ်ကောင်မြို့တွေမှာအသွားလာကန့်သက်ထားပြီးအဲ့ဒီမှာရောက်နေတဲ့မြန်မာတွေလည်းအလုတ်အကင်အခက်ခဲတွေရှိနေတာပါ။ကိုဗစ်စီးကံတွေကြောင့်မြန်မာရွှေပြောင်းလူသားတွေဘလို့ရက်တည်နေရတယ်လဲဆိုတာနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုညလပိုင်းကပြောပြမှာပါရှင်။
ကိုဗစ်ကရောဂါကူးစက်မှုတွေပြန့်ဖြစ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲကရွှေလီနဲ့ကျယ်ကောင်မြို့တွေမှာကပ်ရောဂါစီးမြင့်တွေထပ်တိုးလိုက်ပါတယ်။အရင်ထဲကအသွားအလာကန့်သက်ထားတဲ့မြို့တွေမှာကိုဗစ်စီးကံတွေထပ်တိုးလိုက်တာကြောင့်မြန်မာနိုင်ငံဘက်ကအလုပ်သမားတွေအတော်လေးအခက်ကြုံနေရပါတယ်။အိမ်ခန်းတစ်ခန်းမှာလူနှစ်ဦးသာနေထိုင်ဖို့နဲ့အိမ်ငှားနေထိုင်သူတွေအဲ့စင်းတိုင်ရမယ်လို့သတ်မှတ်ထားပြီးဒါတွေကိုလိုက်မနာဘူးဆိုရင်ဇွန်လ15ရက်နေ့ကနေစပြီးဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့ရွှေလီမြို့ကူးစက်ရောဂါတားဆီးရေးနဲ့ထိန်းချုပ်ရေးလုပ်ငန်းဌာနချုပ်ကကြေညာထားပါတယ်။အဲ့ဒီမှာနေထိုင်တဲ့မြန်မာလူသားတွေအနေနဲ့ကပ်ရောဂါထက်အလုပ်တွေပိတ်ထားလို့နေထိုင်စားတောက်ရေးအခက်အခဲတွေရှိနေတယ်လို့ဂျဲခေါမာနေတဲ့မရွှေစင်က VOA ကိုပြောပါတယ်။
ဒီမှာတော့ယောဂနဲ့ပတ်သက်ရင်တော့အကုန်လုံးသိချရရတယ်။အနည်းငယ်ဆစ်ပေးနေရတော့လေစစ်ခိုင်းနေရဆိုတော့အဲဒါကာကွယ်ဆေးလေးထိုးပြီးဆိုတော့လေစိတ်စိတ်ပူစရာမရှိဘူးလေဒီခါမှာတော့လေဒီခါချက်ကောက်ဖတ်အချမ်းမှာတော့ဒါပေမဲ့အလုံးလုံးမရဘူးပေါ့လေအဲ့လိုပြောရမှာပေါ့အလုံးမရှိဘူးကိုဗစ်ကြောင့်မလို့အဲ့လိုထိန်းထုတ်ထားတယ်ပေါ့နော်အဲ့ဒါဆိုထပ်ခုတော့အလုံးပေါင်း၄လပိတ်တာလေ၄လပိတ်ရဆိုရင်အခုကတော့တလပဲတော့ချက်နေပေါ့အခု၆လပိုင်အကုန်9လပိုင်အကုန်ဒီလိုပြောထားပါပေါ့နော်ချက်ကောက်ဖတ်ဆိုအခုချက်ကောက်ဖတ်လူတွေကဘာမှလုံးလုံးမရဘူးပေါ့လေအဲ့လိုပေါ့ပေါ့အဓိကခြေကောက်မှာအလုံးလုံးတဲ့လူတွေအကုန်လုံးအဓိကဘာလို့မိခိုးပြီးလောက်ရလဲဆိုတော့ကြောက်မိခိုးပြီးလောက်တာရှိတယ်ပြီးလို့ရှိရင်အဲ့ဒီဟာ online shop တွေလို့ပေါ့နော် online shop ကုန်ကားတွေပေါ့နော်အဲ့ဒါတွေရှိတယ်လေအဲ့ဆိုအကူကအဲ့မှာကုန်ထမ်းသမားတွေပါတယ်ရှိမှာပေါ့အဲ့လိုမျိုးပေါ့အားလုံးကအဲ့လိုမိခိုးပြီးလောက်စားနေရတော့အကူကပိတ်လိုက်တယ်တကားကိုပိတ်ထားတယ်အပြင်ထွက်လို့မရဘူးပစ္စည်းတွေလည်းမပေးဝင်ဘူးဆိုတော့ကာကိတ်တွေလည်းအကုန်လုံးဟာအလုံးပြုတ်သွားတယ်ပေါ့နော် online shop လုပ်တဲ့လူတွေအကုန်လုံးအလုံးမရှိတော့ဘူးပေါ့နော်အဲ့သူတို့အလုံးမရှိတော့ကုန်ထမ်းသမားတွေလည်းအလုံးမရှိတော့ဘူးပေါ့အဲ့လိုမျိုးပေါ့ပြီးတော့ကြောက်ဝိုင်းလည်းပိတ်ထားရဆိုတော့အလုသမားတွေလည်းအကုန်လုံးနစ်နာတာပေါ့အဲ့လိုပေါ့
ကပ်ရောဂါဖြစ်နေချိန်အလုသမားတွေစုပြုံနေထိုင်တာကိုရှော့ချဖို့ဒီလိုကန့်သက်လိုက်တာဖြစ်နိုင်တယ်လို့မြန်မာလုသားတွေကိုကူညီပေးနေတဲ့ရွှေလီလူမှုကွန်ရီရဲ့အသင်းတာဝန်ရှိသူဦးစိန်တင့်ကပြောပါဗျ။
တချို့ကြတော့အခန်းတွေထဲမှာနေတာသူကဥမာ6ယောက်ရှိရ9ယောက်ရှိရ10ယောက်ရှိရ10ယောက်ရှိရအဲ့လိုနေကြတာအဲ့လိုနေတဲ့အခါကျတော့သူကဘုရားရှိမပါပါလာလည်းမဖြစ်ဘူးအဲ့လိုဆန်းနေမှာအဲ့ကြတော့သူတို့အရကြောင့်ကန့်တတ်ဖြစ်တာအခုကသွားလို့မရတာကျွန်တော်မြန်မာနိုင်ငံသားကိုသွားလို့မရဘူးဒီရုပ်ပြည်သားတော်မှာရွှေလီနဲ့ကျယ်ကောင်သားပဲသွားလို့ရရွှေလီကရွှေလီမျိုးကံလွဲလို့ကျန်တဲ့လူသွားလို့မရဘူးကျယ်ကောင်မျိုးရင်းနဲ့ကသူကငယ်ကံမရရွှေလီရဲ့ဦးလာရွှေလီကနေကျယ်ကောင်နဲ့သွားမယ်ဆိုလေရွှေလီမျိုးကံလူပဲရ
ရွှေလီနဲ့ကျယ်ကောင်မျိုးနဲ့နှစ်ခုကိုယူနန်ပြည်နယ်အစိုးရကဧပြီလ3ပိုင်းကတည်းကအသွားအလာကန့်သက်ထားတာဖြစ်ပါတယ်။တစားတဲ့တစားတိုးလာတဲ့ကပ်ရောဂါစီးမြင့်တွေကြောင့်အလုတ်ကင်တွေရပ်နေပြီးဝင်ငွေမရှိတာကြောင့်မြန်မာနိုင်ငံကနေအလုတ်သွားလုတ်သူတွေစားဝတ်နေရေးမှာအခက်ကြုံနေရပါတယ်။တရုတ်မြန်မာနယ်စပ်ကုန်းတွေရေးအတွက်အဓိကသွားလာနေတဲ့နယ်စပ်ဂိတ်တွေထဲကတရုတ်နိုင်ငံဘက်ကဝင်ဖို့တခုလောက်ကိုပဲဖွင့်ထားပြီးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်နေပါတယ်။မြန်မာနိုင်ငံသားတွေတရုတ်နိုင်ငံထဲကိုဝင်ရောက်အလုပ်လုပ်နိုင်ဖို့စီကံတင်းကြပ်ထားတာကြောင့်အရင်ကထက်ပိုခက်ခဲနေတယ်လို့ဦးစိန်တင်းကပြောပါတယ်
။ကိုဗစ်စီကံကြည့်ရဆိုလူစုလူဝေလို့တော့မရဘူးလူစုလူဝေလို့ရင်ဖမ်းတယ်ဖမ်းပြီးရင်အဲ့ဒါပုံမှန်ရက်ကိုပြန်ပြန်ပို့တယ်ဆိုတာအဲ့ဒါတော့ရှိမှမသာဘူး။အခုမြေတိုင်းခွင့်လုပ်မယ်ဆိုရင်တော့မှသူတို့ကအကုန်လုံးအသေးကိုယ်တိုင်လုပ်ရတယ်၊ကွဲစားနဲ့လုပ်လို့မရဘူး။အဲ့တရေကိုယ်တိုင်လာပြီးလက်မှတ်တွေရတယ်။ဆက်ဆံတရေကိုယ်တိုင်ကြည့်ရတယ်။ဘယ်လိုမျိုးလုပ်လဲ။ဒါကတင်းကြက်ကြက်ကိုလုပ်တာ
မြန်မာပြည်မှာကိုဗစ်ရောဂါဆက်ခဲ့တဲ့2020ဧပြီလကစလို့တရုတ်ဘက်ကနယ်စပ်ဂိတ်တွေကနေအဝင်အထွက်တွေကိုကန့်သတ်ခဲ့ပါတယ်။မြန်မာ၊လာအို၊ဗီယက်နမ်နိုင်ငံတို့နဲ့နယ်နိမိတ်ထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အခုလိုတင်းကျပ်တဲ့စည်းမျဉ်းတွေထုတ်ပြန်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းအခုရက်ပိုင်းကိုဗစ်အတည်ပြုလူနာတွေပြန်တိုးနေပြီးဇွန်လ6ရက်နေ့ကအတည်ပြုလူနာ64ယောက်တွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကည7နာရီတည်းတည်းမှာထုတ်ပြန်ထားပါတယ်ရှင်။
VOA American တန်ခါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေရှင်။ကျမတို့ VOA မြန်မာပိုင်းနာနယ်ခင်းအစီအစဉ်ကိုဓာတ်ရိုက်ကြည့်ရှုနားဆင်နေကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီ။မတ်တင်ကြီးထိုက်ကအပတ်စဉ်တင်ဆက်နေတာပါ။တရုတ်လူမှုအတိုင်းဝိုင်းတွင်မှအသက်ကြီးသူလူဦးရေမြင်းမြန်ဆန်ဆန်တိုးလာနေတာကိုချိန်ညှိနိုင်မှုအတွက်တအိမ်တောင်ကလေး၃ယောက်ထိယူဖို့တရုတ်ခေါင်းဆောင်တွေကမေလကုန်ပိုင်းမှာခွင့်ပြုလိုက်ပါတယ်။ဒါပေမဲ့လည်းဇီးရိတ်ချင်းမြင့်မှုနဲ့အလုတ်ကိုင်ခွင့်လန်းအတွက်ပါအဟန့်အတားဖြစ်တာကြောင့်ကလေးယူသူကနည်းလာနေတဲ့တစ်ဖက်မှာအသက်ကြီးပိုင်းလူဦးရေတိုးလာမှုကတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုရိုက်ခတ်တက်ရောက်မှုရှိလာနိုင်တဲ့အကြောင်း AP ရဲ့သတင်းဆောင်မကိုမတ်တင်ကီထိုက်ကတင်ပြထားပါရရှင်။
ရန်ကုန်မြို့ကဒေါ်ရီမာတယောက်မိဖို့ချောင်းထဲမှာသားသမီး9ဦးနဲ့အတူထိုင်ရင်းစားနေတဲ့ထမင်းနဲ့ဟင်းသီးဟင်းရွက်လောက်ငါပါမလားဆိုတာကိုပူပန်နေတာပါ။ဆီယနာဒိတ်မြန်မာနိုင်ငံမှာထမင်းနဲ့ဟင်းရွက်လောက်ပဲသူတက်နိုင်တာပါ
။ကိုသားသမီးမငတ်ဖို့တော့ကြရတာပါဆရာ။ဟိုအရှင်းကြီးကတော့ငတ်တယ်လို့တော့ဟိုပေါ့။
ဒေါ်ဆန်းစုကြည်ဦးဆောင်နဲ့အရတအစိုးရကိုဖြုတ်ချပြီးပြီးခဲ့တဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့စီးပွားရေးနဲ့ဗန်စနစ်ကတုံ့ဆိုင်နေပါတယ်။တပိတ်မှောက်လှုပ်ရှားမှုတွေစစ်ရုံပိတ်သိမ်းမှုတွေနောက်ပိုင်းအတက်မွေးဝမ်းကြောင်းအလုပ်အကိုင်တွေဆုံးရှုံးနေကြရသလိုဗမာငွေစုထားနိုင်ကြတဲ့သူတွေလည်းငွေထုတ်နိုင်ဖို့အတွက်တနေကုန်တန်းစီဆောင်ဆိုင်နေကြရပါတယ်။စောင့်ကြည့်ရေးအဖွဲ့အစည်းအရအရသား800ကျော်တည်ဆုံးခဲ့ပြီးဖြစ်တဲ့နိုင်ငံတွေအတိုက်ခံတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့ရရဆက်ဆက်ဖြိုခွင်းနေချိန်မှာအပြင်ထွက်ပြီးစားဝတ်နေရေးအတွက်ငွေရှာရတဲ့ကိစ္စကလည်းအန်ဒီရမကင်းပါဘူး။ပုံမှန်အားဖြင့်စိုက်ပျိုးရေးထွက်ကုန်တွေပြီးပတင်ပို့တဲ့မြန်မာနိုင်ငံမှာအခုတော့လာမဲ့လပိုင်းနေ့အတွင်းတန်းနဲ့ချီစားရည်ရိတ်ခပြတ်လတ်နိုင်တယ်လို့ WFP ကမ္ဘာစားနှက်ရိတ်ခအဖွဲ့ကသတိပေးထားပါတယ်။အလုံးမရှိဖြစ်နေတဲ့အသက်33နှစ်အရွယ်ဒေါ်အေးမာတယောက်ခင်မုန်းဖြစ်သူနဲ့အတူအလုပ်လုပ်ဖို့လိုက်ရှာကြရပါတယ်
။ဟိုဟိုဟိုဆက်ရောအလုပ်တော့မဟုတ်ဘူးနော်။အဲ့ဒီလိုလာခေါ်တဲ့အဲ့ဒီပါဆောက်တဲ့လူရှိလို့ချင်းလိုက်ပြီးတော့လိုက်ပြီးမေးတယ်။အိမ်ဆောက်မလား။အိမ်နာတွင်းတူးမလား။အဲ့လိုမျိုးလိုက်ပြီးဆက်တယ်။အဲ့လိုဆက်လို့ချင်းတော့ရောက်ပြီးတော့စားရတာပါဆရာ
။ဆရာနာတိတ်မှုအပြီးနောက်ပိုင်းကုံစင်းနှုံတက်လာတော့ဈေးဝယ်ရိကငချောက်တောင်ဝယ်မစားနိုင်ကြတော့ဘူးလို့အသက်38နှစ်အရွယ်ဈေးတဲ့ဒေါ်ဝါဝါက EFP ကိုပြောပါတယ်။ဟင်းတစ်ခွက်စာအတွက်ငချောက်ဝယ်ရင်900လောက်ကျမှာမို့ဈေးဝယ်ရိလည်းမတက်နိုင်တာကြောင့်သူလည်းမရောင်းတော့တာလို့ပြောပါတယ်
။ဒီလိုတနေ့တနေ့ရတော့တနေ့စာတနေ့ကိုပဲရှာပြီးစားနေရအခုသူများတကတည်းကပြောတယ်။အားချင်းနေမကောင်းဆန်နေစီဈေးတက်မဲ့ဝယ်။မတော်မဝယ်နိုင်ဘူး။အဲဒါဒီကနေ့ကငါးလုံးကိုရင်ငါးလုံးပဲဝယ်နိုင်တယ်။ပုံမဝယ်နိုင်ဘူး။ဒါဆိုတော့ရောင်းဝယ်ရင်မှမကောင်းတာ။အရင်ဆိုလို့ရှိရင်တော့ခက်ကလာမကောင်းကိုဗစ်မှာစံအိတ်လိုက်ထောင်ထားတာ။ဘလားဘလောက်ဖြစ်မလဲကိုဗစ်တောင်ကြမ်းကြမ်းခံနိုင်တယ်။ဒါပေမဲ့အခုဒီအစိုးရတက်တဲ့အခါမှာအခုအာဏာသိမ်းပြီးနောက်ပိုင်းမှာဘရောမှမှန်းလို့မရတော့
she shall bury Jonya Omele, Suramatida Jow, Lurang, Wijiku, Sisit, Tony Chayade, Lule Towa Waga, Pio Paddy.
Father Lodia Lamasu, Lama Kala Yala Bagala, Malamati. Let's say Babim and Tulu Mia, the Kala, I can never. Jalon Lady and Luria, he's hanging out at Boazo, Simmy Jamonia.
Gleeton Yaway Pagin, go win I Tungado, a coo at the Nesset Chapney, she Babby. Jinga, what da san I do re, a kuso ying, a bee in a dozy abbe, san I net single, yako me look to gap your body.
A guruma, tenoguna, same be there. I nanga, he gets up, chedewa, tenoguma, same with you. Lelem lebel. A guruma, tenoguna, joderuba, what da sad and yama, a bee go with saluia, a bee is harmony, a few bebes out of it, san it, a few tobin of a sad enough. Who is in it with your own, I didn't imagine with tonight. လူချင်းနှစ်ယောက်ဖြစ်တဲ့သူနဲ့သူစနစ်အတွက်မပူပေမဲ့လေကလေးသုံးယောက်ကိုမကြွေးနိုင်ပါဘူးတော့သူကပူပန်နေပါတယ်။ငါနေတာတော့ရွေးမချင်တာ။ဘာဖြစ်လို့ဆိုတော့ဒီလူစိတ်ဖြစ်တာအမအဲ့ဒီလူစိတ်ဖြစ်နေကြားတဲ့ဦးကပြည်ကြံကိုတက်တန်တက်တာအောင်မယ်အဲ့ဒါညင်းသွားတယ်။အဲ့ဒီဒီတိုင်းပဲငတ်နေပဲဆိုရင်တော့အဆင်မပြေဘူး။ဆင်ပြေဦးတော့ခလေးတွေလည်းကိုယ့်ကိုယ်လေးလေးများနဲ့သွားတ
ချက်ဘလောက်များနေတယ်လဲဆိုတာကိုပြသနေတာဖြစ်ပါတယ်။အသက်24နှစ်အရွယ်အခုအညီပေးနေသူတဦးကအခုလိုပြောပါတယ
်။အခုဒီကာလာကြီးမှာကအကုန်လုံးအခက်အခဲဖြစ်နေကြတာလေ။အားကြောင့်မလို့ဒီစီရသမားကြီးလည်းရှိတယ်။တို့လူစားသမားကြီးလည်းရှိရသူတို့ပဲမတို့ဦးစားပေးပြီးတော့စဉ်းစားပြီးတော့ဒီအစီအစဉ်လေးဖြစ်သွားတာပေါ့နော်။ဒီပို့ရင်လူပို့ရင်လူလူရဲ့အစီအစဉ်လေးလုပ်ဖြစ်သွားတာပါ။
အတမွေးဝမ်းကြောင်းအလုတ်အကင်တွေရှားပါလာတာကအဓိကပြဿနာဖြစ်နေတာလို့လဲအသက်52နှစ်အရွယ်ဒေါနီအေးကရှင်းပြပါတယ
်အစားဖို့နေရည်တွေကတော့ထိခိုက်တာပေါ့ဝင်ဝင်ရော့သွားတာပေါ့တယောက်က9000ညာတယောက်က9000ညာဆိုနှစ်ယောက်ဆိုရင်ဆင်ပြေတယ်အခုကတယောက်လောက်ပဲအလုတ်ကတယ်အဲ့တယောက်ကလောက်ကပြီးနားပလိနောက်တယောက်ကအဲ့လိုမျိုးလေးလုံနေရတော့နင်းလဲအဆင်ပြေသေးတယ်အခုလိုမျိုးကြတော့ခက်ခဲနေပြီအကုန်လုံးနားဆိုတော့ခက်ခဲနေတယ်
လာရောက်လှူဒန်းသူတွေကိုအားထားရတဲ့အသက်52နှစ်အရွယ်ဒေါနီအေးကတော့ဒီအတိုင်းဆက်သွားရင်ရှေ့လျှောက်မလွယ်ဘူးလို့ပြောပါတယ
်။နေတယ်လာပြီးတော့လှူတဲ့လူလေးတွေအတွက်လေးတွေတွက်နေကိုတွေစားတော့ပြီးတော့နေရတဲ့ဘဝလေးတွေဖြစ်နေပြီးနောက်ထပ်ဒါအဲ့လိုမျိုးတာဆက်ပြီးတော့ဖြစ်မယ်ဆိုရင်တော့ငတ်မှာပဲ
။နိုင်ငံတွင်းမှာကုန်စည်နှုန်းတွေတက်နေပြီးအထူးသဖြင့်တော့သွားရေးလာရေးခက်ခဲတဲ့ဝေးလံတဲ့ဒေသတွေမှာပို့ပြီးတော့ဆိုးပါတယ်။တရုတ်နယ်စပ်ကချင်ပြည်နယ်ထဲမှာဆိုရင်စံစည်းနှုန်းက50ရာခိုင်နှုန်းနီးပါထက်ဝက်နီးပါဈေးတက်နေတယ်လို့ WFP ကပြောပါတယ်။ဆီယနာသိမ်းမှုနောက်ပိုင်း73စီဈေးနှုန်းကခမန်းချေ30ရာခိုင်နှုန်းလောက်တက်လာတာကြောင့်စိုက်ပျိုးသူတွေထံကနေစားသုံးသူတွေထံအရောက်သေယူပို့ဆောင်ရေးကုန်ကျစရိတ်ကလည်းခုန်တက်သွားပါတယ်။လာမယ့်6လအတွင်းမြန်မာနိုင်ငံတွင်းမှာလူပေါင်း3000ကျွဲလောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံရနိုင်တယ်လို့ WFP ကမ္ဘာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကခန့်မှန်းထားပြီးအရေးပေါ်ရိက္ခာထောက်ပံ့နိုင်ရေးအတွက်သုံးစတိုးမြှင့်ပြင်ဆင်ထားပါတယ်ရှင
်မတင်ကီထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့မဆုမြတ်မို့ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ကြရအောင်ပါရှင်စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစိတ်ကူးရည်ရွယ်ချက်တွေအတိုင်းလက်တွေ့လုပ်နိုင်ဖို့အခွင့်အလမ်းပြောင်းနေတယ်လို့ Special Effect Makeup ပညာရှင်လူငယ်တစ်ယောက်ကပြောပါတယ်။နိုင်ငံတကာပညာရှင်တွေနဲ့ရင်ပေါင်တန်းနိုင်အောင်စူးစမ်းထားတဲ့ပညာကိုအခုချိန်မှာအသုံးချခွင့်မရတဲ့အတွက်အနာဂတ်ပျောက်တယ်လို့ခန့်စားနေရတယ်လို့ Special Effect Makeup ပညာရှင်စုံကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲကြောင့်လူငယ်တွေဘလောက်ညှော်လင့်ချက်မဲ့နေတယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြမှာပါရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်အနာဂတ်ပျောက်သွားပြီလို့ပြောနေကြတဲ့လူငယ်အများအပြားကိုတွေ့ရပါတယ်ရည်ရွယ်ထားတဲ့အနာဂတ်စိတ်ကူးတွေလက်တွေ့လုံနိုင်ဖို့ခက်ခဲသွားကြပြီလို့လူငယ်တွေကပြောနေကြတာပါရုပ်ရှင်ကားတွေထဲမှာဒါရတန်ချက်တွေခြေပြက်လက်ပြက်တွေကို special effect makeup နဲ့အမြင်လှည့်စားနိုင်အောင်ဖန်တီးပေးနေတဲ့လူငယ်တယောက်ကသူခက်သင်ယူစူးစမ်းထားတဲ့ပညာအတွက်ရှေ့ဆက်ဖို့မလွယ်တော့ဘူးလို့ပြောပါရယ် အတူက SFX လို့ခေါ်တဲ့ Special Effect Makeup ပညာရှင်ဆုံးဘာကြောင့်အဲ့လိုပြောနေလဲဆိုတာနားထောင်ကြည့်ပါ
တော့ဒီလောကရောက်တာလဲ9နှစ်ကျော်လောက်ပဲရှိဦးမယ်ဆိုတော့အများကြီးအရှိဆက်လို့ရမှာပေါ့နော်လူတွေကတဖြည်းဖြည်းလောက်ခံလာရဲဆိုတဲ့အချိန်မှာညီမတို့အားတက်လာဟိုရှေ့မှာလောက်ကြရဲလောက်ကြရဲအများကြီးရှိရဲဆိုတော့ဒီကတဖြည်းဖြည်းနဲ့ကိုယ့်အကူလည်းတင်တယ်ဆရာကြီးရှိရလည်းတင်တယ်ပြီးတော့ဒီနောက်ဟို website တွေရှိရနေပြီးတော့လဲညီမတို့အဲ့ဒီဟိုဟို online course တွေအဲ့လိုတင်တယ်ဟိုတင်တယ်ပေါ့နော်အဲ့ရနေစားပြီးတော့တဖြည်းဖြည်းနဲ့အဲ့လိုလမ်းစားလေးပေါ်လာတော့ပေါ်လာဆိုတော့အလုံးထားပါတော့ဟိုနိုင်ငံခြားကနိုင်ငံသားတွေအနေဒီမှာလိုကဲလိုတွေပြန်ငှားတာမျိုးအဲ့ပြီးတော့ MRT 4ဘာညာဆိုအရင်အဲ့လို SFI ဘာညာဆိုရင်တို့ထိုင်းကနေခေါ်တာမျိုးရှိရဲ BSC ဆိုပြီးတော့ဒါမှမဟုတ်အဲ့နောက်ပိုင်းမခေါ်တော့ဘဲနဲ့ညီမတို့ဒီလိုကဲတွေကသူအစားထိုးသုံးလာပါတော့အော်အဲ့ဒါပို့ပြီးတော့တဖြည်းဖြည်းနဲ့ဖြစ်လာတော့မယ်ဟိုသူများနိုင်ငံအမှီရောမယ်ဆိုပြီးတော့ပျော်နေတဲ့အချိန်မှာညီမတို့စာချုပ်တွေဘာတွေလက်မှတ်ထိုးဖို့လုပ်ပြီးတော့မှ COVID စာချစ်တဲ့အချိန်အဲ့ကိုဗစ်မှာဒီဖလင်ပိုင်းနဲ့ပတ်သက်တဲ့သူတွေအကုန်လုံးကရက်သွားအောင်ကိုဗစ်တစ်နှစ်လုံးရက်သွားပြီးတော့မှညီမတို့ second wave ပြီးသွားတဲ့အချိန်မှာညီမတို့ပြန်စားဖို့လုပ်တာပေါ့နော်ပြန်စားဖို့လုပ်တော့အဲ့ချိန်မှာဆေးတွေလည်းရောက်နေပြီစားကြုပ်တွေကလည်းဟိုစားကြုပ်ချုပ်ရတာပေါ့နော်ညီမဆိုအဲ့ဒီ shift party 3ရက်နေ့မှာရုပ်ရှင်ဆေးတွေအတွက်ဟိုညီမအဲ့လိုစားကြုပ်ချုပ်ဖို့ရှိရ3လစာမှိုင်ညောင်းဆက်ခွတ်တွေလည်းပေးပြီးသွားပြီ။ဟိုပြီးတော့အဲ့ဒီအထက်မှာပြင်ရမယ့် makeup အပိုင်းတွေကိုလည်းကျွန်တော်တို့အဲ့လိုရှင်းနေပြီးသွားပြီ။လက်မှတ်၃ရက်နေလက်မှတ်တော့ထိုးဖို့ပဲကျွန်တော်ကအဲ့ဟာပြီးတော့မဟာမှာ web cd လို့ဟာမျိုးတခုရိုက်ဖို့ရှိရပါတော့။အမအဆော့ဖိတ်တယ်မကပဲနဲ့ကျွန်မပစီလဲဆွဲတော့ main character ရဲ့ဟို production design ကြီးအကုန်လုံးသူနေတဲ့အိမ်ပုံစံ set တွေနေပေါ့နော်။အဲ့ဟာကကျွန်တော်အတ်ထားရှိရရှင်။အဲ့ဟာလည်းမလုပ်ဖြစ်လိုက်ရအောင်လေ။တော့ဖန်တီထိုင်ပါညာတာကြည့်နေတဲ့အချိန်မှာပဲဖေဖော်ဝါရီ၁ရက်နေ့မှာလို့အနာစာတိုင်သွား။စာတိုင်သွားတော့အေးအေးတရက်နေ့ရဆောက်ပြီးတော့အခုအချိန်ကြီးပေါ့နော်။အခုတော့ခေါင်းဆက်လောက်ရမှမသိဘူး။ဟိုဘယ်လိုလုပ်ရင်အဆင်ပြေလာမလဲဆိုတာလည်းမသိတော့ဘူး။ဟုတ်အဲ့လိုဖြစ်တာပါ
။ဟိုစာချုပ်ချုပ်ဖို့ပေါ့နော်။ဖေဖော်ဝါရီလ၃ရက်နေ့မှာစာချုပ်ချုပ်ဖို့အစီအစဉ်တွေကလည်းအကုန်လုံးပြတ်သွားတယ်ဆိုတော့အဲ့ဒီအတွက်ကဘယ်လောက်ထိဟိုကိုအတွက်နှင်းနာဆုံးရှုံးသွားတယ်လို့ပြောနိုင်လဲရှင်။
အဲဒီကတော့ညီမအဲ့လိုငွေကြီးဆိုလည်းတင်းစေကနန်းကြီးပါပေါ့နော်ဒါပေမဲ့အဲ့ငွေကြီးဆိုတော့ညီမတို့ကဘာလို့ရလဲဆိုတော့ motivate လုပ်ဖို့ခွန်အားလို့ညီမရဲ့အရှိတစ်နှစ်လုံးနှားထားတဲ့အတွက်ကြောင့်မလို့ဘယ်လိုကြိုးစားမလဲဆိုတော့စိတ်ကြီးအပြည့်ရှိနေရတာအကုန်ရိုက်ထုတ်ခံလိုက်ရဘာမှလုံးလုံးမရတော့ဘူးဒီဟာကဘယ်လောက်ကြာမှလဲဆိုတာရယ်ခုကြောနေနေတော့စိတ်ဟိုပါဖြစ်နေစိတ်တွေကြာသွားရမှာမှန်တာပြောရင်တော့
special effect makeup ပညာကိုစိတ်ဝင်စားလို့တဲ့အတွက်နှစ်နှစ်ချီကြိုးစားခဲ့ပြီးတော့မြန်မာနိုင်ငံမှာလည်းဒီပညာကိုတိုးတက်စေချင်တဲ့စိတ်နဲ့လုပ်နေသူမို့ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိဘူးလို့သူကပြောနေတာပါ
ကိုယ်နိုင်ငံကလည်းသူများအိမ်နဲ့အတူတူပဲလုပ်နိုင်နေဆိုတာကြာချင်းလို့အဲ့လိုကြိုးစားခဲ့တာပါဟုတ်ကြိုးစားတဲ့လောက်ကလည်းအဲ့လိုအရာတော့နည်းနည်းပါးပါးထင်လာခဲ့ပါတော့လို့ဖြစ်ပြီးတော့မှဒီလိုမျိုးဒါမှဆက်လုပ်လို့မရဘူးဆိုတော့အဲလဲစိတ်မကောင်းဖြစ်နေရှင်ဟုတ်
ဟုတ်ဆိုတော့ညီမရှင်းပြခဲ့တယ်လို့ဆိုရင်ဒီလိုမျိုးပေါ်ရုပ်ရှင်ထဲမှာဇက်ကောင်တွေကိုဟိုအသွင်ပြင်ပြောင်းသွားအောင်လို့ညီမတို့ special effect makeup တွေနဲ့လုပ်ဖို့ညီမတော်တော်လေးကိုယ်တိုင်လည်းတည်ချာချာသင်ယူခဲ့ရတယ်ပညာကိုကျွန်းကျွန်းချင်းချင်းလုံနိုင်ဖို့အတွက်ကအချိန်တွေလည်းပေးခဲ့ရတယ်ပေါ့လေဆိုတော့အဲ့လိုမျိုးကိုစူးစမ်းထားခဲ့ရတာရရောအခုအချိန်မှာကျတော့အသုံးမဝင်ဘူးလို့မျိုးရောဖြစ်နေတယ်လို့ခံစားရလားအဲ့ဒီဟာတွေရောပြန်ပြီးအသုံးချနိုင်ဖို့အတွက်ကရောညီမဘယ်လိုမျိုးမျှော်လင့်ချက်ထားလဲရှင်
အနာတိုင်းထားတာကာလာအဲ့လိုအရင်ကြမယ်ရှူတင်နေအရင်လိုမျိုးစဖို့အဆင်မပြေဘူးဆိုလို့ရှိရင်ဒီ effect makeup ပိုင်းကလေပြန်ပြောက်သွားနိုင်ချေတောင်ရှိရရှင်ဘာလို့လဲဆိုတော့ဟိုညီမတို့ covid ကာလာအတွက်မှာညီမတို့စဉ်းစားချက်သိမ်းလုပ်ပြီးတော့ rating system လုပ်နေရဘာလို့လဲဆိုတော့အရှိမညီမတို့တွေးထက်တန်ယိုတွေဟိုအရင်အဲ့လိုထိခိုက်တာလက်ပြတ်တာအဲ့လိုမျိုးအရင်တွေးထက်တန်ယိုတွေကိုညီမတို့စဉ်းစားနဲ့အုပ်ပြတာမျိုးရှိရရှင်အဲ့တော့အဲ့ဒီကစာနေပြီးတော့ rating system ကိုပြောင်းမှုစူးစမ်းနေတာပေါ့နော်အခုက MRTV တို့တော့ပြောရင်ညဝတီတို့မှာစင်စာတွေပြန်သုံးနေတာတွေ့ရရှင်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဒီ SFX special effect makeup ကသူတို့လက်ထက်ထံမှာတော့ထပ်ပြီးတိုးတက်လာကြအောင်မရှိတော့ဘူးလို့ထင်တယ်ရှင်ဒီ fighting မှာအနာတင်သွားတော့မလုံရရှိရကြီးမလုံနိုင်တော့ဘူးပေါ့နော်အဲ့တော့ညဝအနေနဲ့စင်စာကတော့ဒီကိစ္စကအခုဆိုလို့ရှင်လည်းရက်တရကြော်သွားပြီနောက်ထပ်ဘလောက်ကြာမှလည်းမသိဘူးဆိုတော့လေဒါကိုမကြော်လွားနိုင်ဘူးဆိုလို့ရှင်ရုပ်ရှင်အနုပညာလုပ်ငန်းကတော်တော်ကြီးကိုဆုပ်ယုပ်သွားမယ်လို့ညွှန်ချင်နေရှင့်
ဟုတ်ပါတော့ညီမလိုပဲညီမရဲ့တငယ်ချင်းတွေပေါ့ညီမနဲ့ရွယ်တူတက်တူတငယ်ချင်းတွေနဲ့ရောအခုလိုမျိုးတို့ရဲ့ဒီရှေးရီကိုယ့်ရဲ့ရှေးရီနဲ့ပတ်သက်ပြီးတော့ကောအလိုတိုင်းပင်ဆွေးနွေးမှုတွေလုပ်ဖြစ်လာအဲ့ခါမှာရောတို့တွေတို့ရဲ့ဒီခံစားချက်တရားရောဘယ်လိုရှိတယ်လို့သိရလဲရှင
်ဟုတ်ညီမဒီတက်တူရွယ်တူတငယ်ချင်းတွေနဲ့တော့စကားပြောဖြစ်တယ်ပေါ့နော်တို့တိုင်းလည်းဒီညီမဒီအာနာတိုင်းတဲ့ကိစ္စကိုပြောတဲ့အခါမှာဟိုတငယ်ချင်းဆိုတာလည်းအခုဘန်မှာလုံနေတဲ့တငယ်ချင်းတွေရှိမယ်ပြီးတော့ရင်ကျောင်းအထီးအခုထိကျောင်းတက်နေတဲ့တငယ်ချင်းတွေရှိမယ်ပြီးတော့ရင်ဟိုညီမတို့လိုမျိုးဒီအမှုပညာတိုင်ဝမ်ရဲ့လူတွေလည်းရှိတယ်ပေါ့နော်ဆိုတော့အကုန်လုံးကဘာဖြစ်သွားလဲဆိုတော့အခုဘန်မှာလုံနေတဲ့သူဆိုလို့ရှိရင်လည်းတို့လိုအကျက်တဲ့အများကြီးခံရဆိုင်နေရတယ်ပေါ့နော်ကျောင်းတက်နေတဲ့သူတွေကလည်းအခုတို့ကျောင်းတက်ဖို့ကိုအဆင်မပြေတော့ဘူးတက်ဟိုတို့တို့ကိုယ်လည်းမတက်ချင်ဘူးပေါ့နော်နောက်တစ်ခုကဒီဒီဖလင်ပိုင်းရလူတွေသူတို့ဆိုလို့ရှိရင်တော်တော်ကြီးကိုအဆင်မပြေဘူးဖြစ်နေရဘာလို့လဲဆိုတော့ညီမတို့နားထတာကြပြီပြီးွားရင်ဒါရိုက်တာတွေ production design ကလူတွေအကုန်လုံးက shoot နေနားထတဲ့အပြင်ကိုတချို့သူ905ကြီးအထောက်ခံထားတဲ့သူတွေရှိတယ်သူတို့အနေနဲ့ကစစ်အာဏာသိမ်းမှုကြာနေမှာဆိုလို့ရှိရင်သူတို့အနေနဲ့ဒီရုပ်ရှင်တရုပ်ဆောင်နားတွေနောက်ပြီးွားရင်ဒီ shootပြန်စားဖို့ဒီမှာတော်တော်ကြီးအခက်အခဲရှိမှလို့ထင်တယ်တချို့ဆိုလည်းဒီမှာရန်ကုန်မှာမရှိကြတော့ဘူးရှင်ဟိုအမှန်ကတော့အရန်မမျောဖို့ကောင်းပါရဲ့ဒီလူငယ်ရင်းနဲ့လေညီမတို့အကုန်လုံးဘာဆက်လို့မှမသိဖြစ်ကုန်ကြတာပါဟုတ
်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းအနာဂတ်အတွက်ဘယ်လိုရှေ့ဆက်ရမလဲဆိုတာမသိတော့ဘူးလို့ပြောနေကြတဲ့လူငယ်တွေထဲမှာပါတဲ့ special effect makeup ပညာရှင်ဆုံးဖြစ်ပါတယ်ဆရာနာသိမ့်ပြီးနောက်လမ်းပေါ်ထွက်ဆန္ဒပြကြတဲ့လူငယ်တွေတောင်းဆိုခဲ့ကြတဲ့ငါတို့အနာဂတ်ငါတို့ပြန်ပေးဆိုတဲ့တောင်းဆိုတဲ့တွေကိုလမ်းမတွေပေါ်မှာမကြားရတော့ပေမဲ့လူငယ်တွေရဲ့ရင်ထဲမှာတော့အရင်ထက်ပိုပြီးတော့ကျဲလောင်နေတယ်လို့ပြောနေကြပါတယ်ကျမဆွမြတ်မောမှာ
မဆွမြတ်မောတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါမြန်မာနိုင်ငံမှာအခုချိန်ထိတိုးတက်မှုတိတ်ကိုနှေးကွေးနေတဲ့အတွက်စိတ်ပျက်ရတယ်လို့မြန်မာအရေးဂျန်းဝင်ဆောင်ရွက်ပေးနေတဲ့အာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကပြောကြားလိုက်တယ်လို့စစ်တပ်အနေနဲ့ဖမ်းဆီးထားတဲ့အကြမ်းသားတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့သဘောတူထားတဲ့အတိုင်းနိုင်ငံရေးဆွေးနွေးမှုတွေကိုစတင်ဖို့ပါတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာအပဝင်မြန်မာနိုင်ငံမှာနေထိုင်သူအလုံးရဲ့လူခွင့်ရရပိုင်ခွင့်အတွက်လေးစားမှုနဲ့အတူလုံခြုံစိတ်ချအမှုငြင်းချမ်းမှုတွေရှိအောင်အမေရိကန်နိုင်ငံကအားပေးထောက်ခံဖို့တန်တိတ်တန်ချထားကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကသူ့ Twitter ကနေတင်းငွေတွေနဲ့မှပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာအပဝင်နိုင်ငံပေါင်း12နိုင်ငံကပြောင်းရွှေ့ဝင်ရောက်လာသူလေသိန်းအတွက်လူသားချင်းစာနာမှုအနေနဲ့အမေရိကန်နိုင်ငံမှာအမြဲတမ်းနေထိုင်ခွင့်ပေးဖို့အကြောင်းမူဝင်ကြောင်းအမေရိကန်တရားရုံးချုပ်ကတနင်္လာနေ့မှာတညီတညွတ်ထဲဆုံးဖြတ်လိုက်ပါတယ်။အမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေအနေနဲ့ယာယီအကာအကွယ်ပေးမှုကိုခံရတဲ့အခြေအနေ Temporary Protective Status TPS ရထားပေမဲ့အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေအရသူ့ကို Green Card လို့ခေါ်တဲ့နေထိုင်ခွင့်ကပ်ပြားထုတ်ပေးခွင့်မရှိကြောင်းတရားသူကြီးအေလင်းနာကေကန်ကပြောကြားခဲ့ပါတယ်ခုနိုင်ငံတည်းစစ်ဖြစ်ပွားနေတာဒါမှမဟုတ်တဘာဝဘေးအန္တရာယ်ခံစားနေရတာကြောင့်အမေရိကန်နိုင်ငံတည်းကိုလာရောက်တဲ့သူတွေအနေနဲ့ TBS နေထိုင်ခွင့်ရှောက်ထားနိုင်ပါတယ်သူတို့ကိုဌာနေပြန်ပြီးမပို့ဖို့အတွက်အကာအကွယ်ပေးထားတယ်လို့သူတို့ဟာအမေရိကန်နိုင်ငံတည်းမှာတရားဝင်အလုပ်လုပ်ခွင့်လည်းရှိပါတယ်ဒါပေမဲ့အခုတရားရုံးချုပ်ကထုတ်ပြန်လိုက်တဲ့အမိန့်အရသူတို့ဟာအခုခါမှာအမြဲတမ်းနေထိုင်ခွင့်ရှောက်ထားလို့မရတော့ပါဘူး
တဲ့င်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါအင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်ဒီကနေ့မနေ့အစီအစဉ်ရဲ့ထုတ်လုပ်ရေးမှုတွေကတော့ရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ပဲဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ပါတယ်ကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပါ VOE မြန်မာပိုင်းစီစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်မြန်မာပြည်သူပြည်သားအလုံးဘေးရန်တွေအပေါင်းကနေကင်းဝေးကြပြီးတော့စိတ်ချမ်းသာကိုယ်ချမ်းသာရှိကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းစီစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ burmese.voa.burmese ကနေလဲတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်ကျွန်မအင်ဂျင်နိုင်ပါ